Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ25ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှမ်းလို့မိတာ24:50 နဲ့လှမ်းလိုက်မိတာ190ကနေစတင်ထုတ်လွှင့်နေပါပြီ Radio နဲ့ရုပ်သံအဖြစ်နဲ့ပါဓာတ်ရိုက်တင်ဆက်မဲ့ဒီအစီအစဉ်ကိုတော့ VOA ရဲ့ Facebook YouTube စာမျက်နှာကပါကြည့်ရှုနိုင်ပါတယ်ကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
ဂါဇာတောင်ပိုင်းကရာဖာကိုအစ္စရေးဘက်ကစီးရီးထိုးစစ်ဆင်နေတာချက်ချင်းရပ်ဖို့ကုလအပြည်ပြည်ဆိုင်ရာတရားရုံး ICJ ကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ယူကရိန်းအရှေ့တကြောမှာရုရှားနဲ့တိုက်ပွဲတွေပြင်းထန်နေပေမဲ့အရှေ့မြောက်နယ်စပ်မြို့ကလေးမှာတော့ရုရှားတပ်တွေရှေ့မတိုးနိုင်ပဲဖြစ်နေပါတယ်။ထိုင်းနိုင်ငံဟာတရားဥပဒေပြင်ပဖမ်းဆီးချုပ်နှောင်ဖျောက်ဖျက်ပစ်တာနဲ့ပြန်ပြီးဆွဲရခံရမယ့်အန္တရာယ်ကအကာအကွယ်ပေးမဲ့ကုလသမဂ္ဂဗရိညင်ကိုအတိပြုဖို့စီစဉ်နေပါတယ်။
အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဒေါန်ဆန်းစုကြည်ဘယ်ရောက်နေသလဲဆိုတဲ့သတင်းပေးဖို့ချက်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေရင်ဆိုင်နေရတဲ့အကြက်တဲသုံးသက်တင်ပြချက်နဲ့အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့စိတ်ဝင်စားဝယ်နှောင့်ဆွေးရသတင်းတွေကိုကိုငိမ့်ငိမ့်အေးကပြောပြပါမှာဖြစ်ပါတယ်ဗျာ
ဂါဇာတောင်ပိုင်းအီဂျစ်နယ်ဆက်ရာဖာကိုအစ္စရေးဘက်ကစီးရီးထိုးစစ်ဆင်းနေတာတွေကိုချက်ချင်းရပ်ပစ်တက်တယ်လို့ကုလသမဂ္ဂရဲ့ PP ဆိုင်ရာတရားရုံး ICJ ကတောက်ကြနေမှာဆုံးဖြတ်လိုက်ပါတယ်။ ICJ တရားသူကြီးအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌနော်ယက်ဆလင်ကစီရင်ချက်ကိုဖတ်ကြားရမှာရာဖာဟာအလွန်အမင်းထိခိုက်လွယ်တဲ့လူဒုဟာထူးခြားဆိုးရွားနေတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။အစ္စရေးအစီအစဉ်နဲ့ရာဖာကရပ်သားတွေကိုရွှေ့ပြောင်းလာမှလည်းအနည်းဖြစ်နိုင်ခြေကိုအပြည့်အဝရှော့ချပြစ်နိုင်မလားဆိုတာတန်တရားရှိတယ်လို့ ICJ ကပြောပါတယ်။ပါလက်စတိုင်းရဲ့သားတွေပေါ်အစ္စရေးကလူမျိုးတုံးတပ်ဖြတ်နေတယ်လို့ဆွဆွဲကရာဖာမှာအရေးပေါ်အစီအမံချမှတ်ဖို့တောင်အာဖရိကနိုင်ငံက ICJ ကိုဥတိုက်လျှောက်ထားပြီးနောက်တပတ်အကြာမှာအခုဆုံးဖြတ်ချက်ထွက်လာတာပါ။ဒါဟာဟားမတ်စပေါ်အပြည့်တိုင်ဆစ်ဆင်နိုင်မှုရာဖာကိုထိုးစစ်ဆင်တဲ့အစ္စရေးပေါ်နိုင်ငံတကာဖိအားတွေတိုးမြင့်လာစီမှာဖြစ်ပါတယ်။ ICJ ဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားအငင်းပွားမှုတွေကိုကြားနာဖို့ဖွဲ့စည်းထားတဲ့အဆင့်အမြင့်ဆုံးကုလသမဂ္ဂရဲ့တရားရေးအဖွဲ့အစည်းဖြစ်ပါတယ်။ICJ ရဲ့စီရင်ထုံးတွေမှာအပြစ်ပတ်စီနောင်မှုရှိပေမဲ့တရားရုံးအနေနဲ့အပြစ်ပေးစီရင်ပိုင်ခွင့်အာဏာမရှိလို့အရင်ကဆုံးဖြတ်ချက်တချို့လစ်လျူရှုခံခဲ့ရဘူးပါတယ်။တောင်အာဖရိကနိုင်ငံကတော့ခု ICJ ရဲ့ဆုံးဖြတ်စီရင်ချက်ဟာချီးကျူးပြီးတော့ကြိုဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ရုရှားတပ်တွေဟာယူကရိန်းအရှေ့မြောက်နယ်စပ်မြို့ကလေးဖြစ်တဲ့ Volchansk ကိုတည်ယူဖို့ကြိုးစားနေရကနေရှေ့မတိုးနိုင်ပဲဖြစ်နေပေမဲ့ယူကရိန်းအရှေ့တကြုံမှာတော့တိုက်ပွဲတွေပြင်းထန်နေသေးပဲလို့ယူကရိန်းစစ်တပ်အကြီးကဲအိုလဆန်ဒါစကတ်စကီကတောက်ကြနေမှာပြောပါတယ်ယူကရိန်းအရှေ့မြောက်ပိုင်းကခါခိဖ်ဒေသကိုမေလ10ရက်ကစပြီးဝင်ရောက်တိုက်ခိုက်နေတဲ့ရုရှားတွေကိုယူကရိန်းကခုခံတိုက်ခိုက်နေတာပါယူကရိန်းနယ်စပ်ကိုရုရှားတပ်သားထောင်ပေါင်းများစွာနဲ့ဝင်ရောက်ဆင်းနီးခဲ့တာဖြစ်ပြီးတော့ဒါဟာ18လအတွင်းယူကရိန်းနယ်မြေထဲအများဆုံးကျူးကျော်နိုင်ခဲ့တာဖြစ်ပါတယ်အခုလိုအော်မီယာနီယာကနေ Volchansk မြို့တိုက်ပွဲမှာတော့ရုရှားတပ်တွေအထိနာပြီးရှေ့ဆက်မတိုးနိုင်ပဲဖြစ်သွားတယ်လို့ပြောပါတယ်။ဒါပေမဲ့အရှေ့ပိုင်းဒေသကမြို့တွေဖြစ်တဲ့ Chasivra, Pokrov နဲ့ Kurakov မြို့တွေမှာတော့တိုက်ပွဲတွေပြင်းထန်နေသေးပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲမှာရုရှားကထိုးစစ်ပြန်လည်စတင်နေတာဖြစ်ပြီးတော့အဲ့ဒီချိန်တည်းကဒေသခံ1000ကျော်ဘေးလွရာကိုပျောက်ရွှေ့ပေးခဲ့ရတယ်လို့ယူကရိန်းအနာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာယူကရိန်းအစိုးရမြေထားဌာနကတော့ခါခိဖ်ဒေသယထာသွားလိုက်ရဲ့အတိုက်ခိုက်ခံခဲ့ရပြီးယထာတွဲတွေယထာလက်တွေအဆောင်တွေပျက်စီးကုန်ကြောင်းနဲ့ဒါဟာဒေသတွေယထာသွားလာရေးကိုရပ်သွားစေဖို့ရုရှားကတမင်ရည်ရွယ်တိုက်ခိုက်တာဖြစ်ကြောင်းပြောပါတယ်ခင်ဗျာကွယ်လွန်သွားပြီဖြစ်တဲ့အီရန်သမ္မတအီဘရာဟင်ရိုင်စီလိုက်ပါလာတဲ့ရဟတ်ရင်ဟာတောင်နဲ့တိုက်မိလို့ပြက်ကျတာဖြစ်ပြီးတော့မကြခင်မှာပဲမိလောင်သွားတာဖြစ်ပြီးတော့အတိုက်ခံရတဲ့လက္ခဏာမတွေ့ရဘူးလို့အီရန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ရဟရင်ပြက်ကျမှုကိုစုံစမ်းစစ်ဆေးတဲ့အီရန်စစ်တပ်ကတာဝန်ခံအရာရှိကကြာသပတေးနေ့မှာနိုင်ငံတော်ရုပ်သံကနေကြေညာခဲ့တာဖြစ်ပါတယ်။ရဟရင်ပြက်ကျလာတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေပြီးရင်အသေးစိတ်ကိုထုတ်ပြန်မှာဖြစ်ကြောင်းပြောပါတယ်။ဒီနေ့ဦးနေကပြက်ကျတဲ့ရဟရင်နဲ့မှာသမရရိုက်စီပြင်နိုင်ငံခြားရေးဝန်ကြီးနဲ့နောက်6ဦးလိုက်ပါသွားလာပါ။အားလုံးသေဆုံးခဲ့ရပါတယ်။ပြက်မကျခင်ကလေကြောင်းခီးစဉ်ထိတ်ချုပ်မျောစင်တဲ့ရဟရင်မောင်းသူတွေကြားဆက်သွယ်ပြောဆိုမှုမှာလည်းတန်တရားဖြစ်စရာမတွေ့ရသလိုလင်းပြန်တရလမ်းကြောင်းပြောင်းလဲတာမျိုးလည်းမရှိကြောင်းနဲ့ရဟရင်ကိုပြစ်ချခံရတာမျိုးမရှိဘူးလို့စတက်ဂျီနာချက်မှာဆိုပါတယ် ရဟယာတတန်းကြာနေပြီဖြစ်တဲ့ Bell 212အမျိုးအစားဖြစ်ပါတယ်ဒီနေ့လေးကအီရန်အနောက်မြောက်ပိုင်းကရှေ့အဇာဘိုင်ဂျန်ပြည်နယ်မှာတောင်တန်းတွေကိုဖျက်ကျော်စေပြတ်ကျခဲ့တာဖြစ်ပါတယ်သမရပါဝဲ8ဦးစလုံးသေဆုံးကြောင်းအီရန်ကသတင်းထုတ်ပြန်ထားပါတယ်ညာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေမနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျင်းပတဲ့ကမ္ဘာ့ကျန်းမာရေးညီလာခံ WHO မှာထိုင်ဝမ်ပါဝင်တက်ရောက်နိုင်ဖို့ထောက်ခံတဲ့ပူးတွဲကြေညာချက်တစောင်းကိုအမေရိကန်နဲ့အပေါင်းပါမမိတ်နိုင်ငံတွေကတောက်ချနေမှာထုတ်ပြန်ပါတယ်။ဒီညီလာခံကိုလာမယ့်တနင်္လာနေ့ကျရင်ဂျနီဗာမှာတရားဝင်ဖွင့်လှစ်ဖို့ရှိတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းတွေတုန်းကတော့အရင်တုန်းကသဘောတူထားတဲ့အတိုင်းထိုင်ဝမ်ကို WHO ကလေ့လာသူနိုင်ငံအဖြစ်တက်ရောက်ခွင့်ပြုခဲ့ပါတယ်။ဒါပေမဲ့တရုတ်အစိုးရရဲ့ထိုင်ဝမ်နိုင်ငံလက်အောက်ခံထိုင်ဝမ်ကိုလက်အောက်ခံနယ်မြေဒေသအဖြစ်သတ်မှတ်တဲ့တရုတ်နိုင်ငံရဲ့မူဝါဒကိုအဲတုန်းကထိုင်ဝမ်သမ္မတကလက်မခံခဲ့လို့တရုတ်အစိုးရကထိုင်ဝမ်ကို WHO ညီလာခံမှာ2019ခုနှစ်ခရဲကတက်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်။ American, Australia, Britain, Canada, ချက်သမရနိုင်ငံ၊ Germany နဲ့ Japan နိုင်ငံတွေရဲ့တောက်ကြနေကပူးတွဲကြညာချက်မှာတော့ထိုင်ဝမ်ကိုညီလာခံမှာပါဝင်ခွင့်ပေးခဲ့ရင် WHO ရဲ့မူဝါဒဖြစ်တဲ့အားလုံးအတွက်ကျန်းမာရေးစံပုတ်တိုင်းဆောင်ရွက်လာနိုင်မဲ့အကောင်းဆုံးဥပမာဖြစ်သက်သေပြနိုင်မယ်လို့တိုက်တွန်းထားပါတယ်။ယောဂပိုးတွေဟာနယ်နိမိတ်တွေကိုဂီးမဆိုင်ပဲတက်ရောက်နေလို့တစ်ကမ္ဘာလုံးဘေးကင်းရေးအတွက်အားလုံးပူးပေါင်းဆောင်ရွက်မှုလိုအပ်ကြောင်းလဲ COVID-19 ကမ္ဘာကယောဂါကရှင်းရှင်းလင်းပြသခဲ့ပြီးဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ညာထိုင်းနိုင်ငံဟာလူတူးချင်းစီအတွက်တရားဥပဒေအပြင်ပဖမ်းဆီးချုပ်နှောင်ဖျောက်ဖျက်ပစ်တာတွေပြန်ပေးဆွဲတာခံရမဲ့အနေအထားကနေအကာအကွယ်ပေးတဲ့နီလန်းအသစ်တွေပါရှိမဲ့ကုလသမဂ္ဂပြည်နယ်တစ်ခုကိုအတည်ပြုနိုင်မှုစီစဉ်နေပါတယ်ဇွန်လ17ရက်နေ့နောက်ဆုံးထားပြီးသဘောတူညီဖို့ရည်မှန်းထားတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုဖြေကြားပါတယ်။မကြာသေးခင်နှစ်တည်းအတွင်းလူခွေးရေးမှတ်တမ်းညံဖင်းခဲ့တဲ့ထိုင်းနိုင်ငံအနေနဲ့ကုလသမဂ္ဂလူခွေးရေးကောင်စီမှဒီနှစ်နှောင်းပိုင်းနဲ့နေရာရဖို့ကြိုးပမ်းနေရမှာဒီချက်ကအထောက်အကူဖြစ်ဖို့မျှော်လင့်ကြောင်းထိုင်းလူခွေးရေးသမားတွေကဆိုပါတယ်။ထိုင်းနိုင်ငံဟာ2012ခုနှစ်ခရဲကအတင်းအဓမ္မဖမ်းဆီးဖျောက်ဖျက်ခံရမဲ့အရေးကနေလူသားအလုံးကောက်ဝဲပေးတဲ့နိုင်ငံတကာBrain Convention ဖြစ်တဲ့ ICPPED ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်တွေ့ကျင့်သုံးမှုအတွက်ကိုတော့တရားဝင်အတည်ပြုထားမှာပေါ့။ထိုင်းနိုင်ငံမှာအဓမ္မဖမ်းဆီးချုပ်နှောင်ဖျောက်ဖျက်ခံရမှုတွေကတမိုင်းကြောင်းနဲ့ချီကာလကြာရှည်ဖြစ်နေကြပါ။1980ခုနှစ်ကနေ2023ခုနှစ်တွင်အလားတူအမှုပေါင်း93ခုဖြစ်ခဲ့ပြီးအဲ့ဒီထဲက89ခုဟာအခုအချိန်ထိမဖြေရှင်းနိုင်သေးကြောင်းကုလသမဂ္ဂအလုပ်အဖွဲ့တစ်ခုကထုတ်ပြန်ထားပါတယ်ညာ။အမေရိကန်နိုင်ငံမှာဆိုတော့မြို့သမီးဘောလုံးအားကစားကနာမည်ကြီးလာတာနဲ့အမြမိတ်ကလေးငယ်အများအပြားစိတ်ဝင်လာကြပြီးအဲ့ထက်မှာအသက်16နှစ်သာရှိတဲ့ထိုင်းအမေရိကန်တယောက်ဖြစ်တဲ့ Madison Gettison ကတော့လက်ရွေးစင်အဆင့်အာရှအမေရိကန်ဘောလုံးသမားတယောက်ဖြစ်ဖို့ကြိုးစားနေတယ်လို့ VOA ကိုပြောပါတယ်။သူဟာဒီနှစ်အင်ဒိုနီးရှားမှာကျင်းပတဲ့အသက်18နှစ်အောက်မြို့သမီးအာရှဖလားဘောမှာဝင်ရောက်ရှင်ပြန်ခဲ့တာဖြစ်ပါတယ်။သူ့အဖွဲ့ကနိုင်မရပါမယ့်သူကလေးခုသွင်းနိုင်ခဲ့ပြီးဒီဘွဲကနေအတွေ့အကြုံတွေကထူးခြားတယ်လို့ဆိုပါတယ်။သူဟာအသက်၄နှစ်ခရဲကဘောလုံးစကစားခဲ့တာဖြစ်ပြီးတော့ဒီအားကစားနည်းကိုနှစ်သက်လာတဲ့အတွက်တပတ်ကို၈နာရီကနေ၁၀နာရီလောက်ထိလေ့ကျင့်ခဲ့တယ်လို့ဆိုပါတယ်။အခုချိန်ထိအမေရိကန်အမျိုးသမီးဘောလုံးအဖွဲ့မှပါဝင်တဲ့အာရှအမျိုးသမီးတိတ်မရှိတာကြောင့်သူဒီအဖွဲ့ထဲကိုပါဝင်နိုင်မှုစူးစမ်းနေရလည်းဖြစ်ပါတယ်။အမျိုးသမီးဘောလုံးအားကစားတူတက်အောင်လှုပ်ဆောင်အောင်မှသူလည်းတရတအားပါဝင်နိုင်တာအတွက်ဝမ်းမြောက်ကြောင်း Madison Kenstein ကဒီဘောလုံးအားကစားနည်းဟာလူကြိုက်များလာမဲ့အပြင်ဒီကစားနည်းဟာမိတ်ကလေးငယ်တွေတဲ့ကောင်းတဲ့ရလက်တွေဖြစ်စေတယ်လို့လည်းဗီဒီယိုကိုပြောထားပါတယ်ညာ
မြန်မာပြည်ရဲ့စနေနေ့မနက်ခင်းထိတန်းရောက်သတင်းတွေကိုကိုငင်းညံ့အေးပြောပြခဲ့တာပါခင်ဗျာဗီဒီယိုရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်အခုရင်ဆုံးဒေါ်အောင်ဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းကိုအရင်ဦးဆုံးပြောပြခြင်းပါတယ်စစ်တကအာဏာသိမ်းထားတာ၃နှစ်ကျော်လာတဲ့အထိဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုထပ်မံပြီးတော့နေရာရွှေ့ပြောင်းပြီဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ် မကြာသေးခင်တုန်းကတော့နေပူပြင်းလို့ဆိုပြီးနေပြီးတော့အချုပ်ထောင်ကနေရရွှေ့ခဲ့တယ်လို့စစ်ကောင်စီဘက်ကပြောခဲ့ပြီးတဲ့နောက်ပိုင်းအခုတခါထပ်မံပြီးတော့ရွှေပြောင်းတဲ့သတင်းတွေထပ်မံထွက်ပေါ်လာတာပါသုံးသပ်သူတချို့ကတော့စီရေးနိုင်ငံရေးအကြက်တဲတွေတခုခုကြုံလာတိုင်းဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့သတင်းတွေစစ်ကောင်စီကထုတ်ပြီးတော့နိုင်ငံရေးကစားလေးရှိတယ်လို့ဝေဖန်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုရဲမွန်ကပြောပြထားပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပဲဒေါန်ဆန်းစုကြည်ကိုနေရာထပ်မံပြောင်းရွှေ့လိုက်တယ်လို့သတင်းမီဒီယာတချို့မှထပ်မံထွက်ပေါ်လာတာဖြစ်ပါတယ်ဒီတရင်ကိုအတိပြုနိုင်ခြင်းမရှိသေးသလိုစက်ကောင်စီကလည်းနှုတ်ဆက်နေသေးပါလက်ရှိမှာတော့ရှင်းနေအဖွဲ့ကအပတ်စဉ်ပို့နေကြတဲ့အတိုင်းနေပြီးတော့အချုပ်ထောင်ကိုပဲထောင်ဝင်စားပစ္စည်းတွေပို့ခဲ့ရတယ်လို့သူတို့နဲ့နှီးဆက်သူတွေကပြောပါတယ်ဒေါအောင်ဆန်းစုကြည်ကျမ်းမာတယ်ဆိုတဲ့တရင်စကားဒါကြားခဲ့ရပါတယ်လက်ရှိချိန်ထိလည်းဒေါအောင်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့တွေးခွင့်ရဖို့ရှင်းနေတွေဘက်ကအကြိမ်ကြိမ်ကြိုးပမ်းမှုတွေလုပ်ပေမဲ့အခုချိန်ထိတွေးခွင့်မရသေးပါဘူးနေအိမ်လေးလံတင်ကိစ္စလည်းဒေါအောင်ဆန်းစုကြည်မသိရသလိုရှိနေတွေနဲ့တိုင်ဝင်ခွင့်မရပဲမျက်ကွယ်မှာစီရင်ခံနေရတဲ့အမှုဖြစ်ပါတယ်။တရားလွတ်တော်ရှိနေဦးကြည်မြင့်ကတော့တည်ဆဲဥပဒေအရအကျဉ်းချထားခံရသူကိုနေရာပြောင်းရွှေ့ခွင့်ရှိပေမဲ့မိသားစုဖြစ်စေရှိနေနဲ့ဖြစ်စေတရားဝင်တွေးဆောင်ခွင့်ပေးရမှာဖြစ်တယ်လို့ပြောပါတယ်။တရားဝင်တွေးဆောင်ခွင့်မပေးသေးတာဟာဥပဒေနဲ့မညီတဲ့လှုပ်ဆောင်မှုချုံနောက်မှုတာဖြစ်တယ်လို့ဥပဒေအရသူကပြောပါတယ
်။ပြောရင်လားလို့ပေါ့ကွာ။ရင်းအောင်လက်ဆွဲဥပဒေမှာထားတဲ့နေရာဘယ်နေရာထားတာအပြင်းတောင်းမှုလို့တတ်မှတ်ရမယ်လို့အဲ့လိုဥအဲ့ဒါတော့ဥပဒေရှိတယ်လေသို့တော်လည်းမိသားစုနဲ့တွေ့ဝင်မပေးဘူးရှင်းနေတဲ့ကိုယ်မတွေ့ဘူးဆက်ပါအဲ့ဒါကတော့မဖြစ်သင့်ဘူးပေါ့နော်အရှင်းနေတရားလည်းအမှုတရားတချို့အမှုတရားပြတ်သေးဘူးလေအဲ့ဒါမျိုးရှိတာအဲ့ဒါကတော့ဥပဒေနဲ့မညီဘူးပေါ့နော်ရှင်းနေတဲ့ပေးမတွေ့ဘူးမိသားစုနဲ့ပေးမတွေ့ဘူးဆိုတာဥပဒေနဲ့မညီဘူ
းဒီတရင်နဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်ဖုန်းမပြေပါဘူးစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုထားတဲ့နေရာအတိအကျထုတ်ပြောတာမရှိသလိုစစ်ကောင်စီရဲ့အကျဉ်းဦးစီးဌာနကလည်းသတင်းမထွက်အောင်ထိန်းချုပ်ထားပါတယ်။အတိမပြုနိုင်တဲ့သတင်းတွေအရတော့နေပြည်တော်ထောင်ကနေအိမ်အကျယ်ချုပ်ထားရှိရာကနေအခုတခါမှာတော့နေပြည်တော်စစ်ကောင်စီဝင်တွေနေတဲ့နေရာကိုခေါ်ဆောင်ခံထားရတယ်လို့သတင်းတွေထွက်ပေါ်လာခဲ့တာပါ။ပြီးခဲ့တဲ့ရက်ပိုင်းကကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဟွန်ဆန်ကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူရင်းမင်းအောင်လှိုင်နဲ့အွန်လိုင်းဗီဒီယိုကတဆင့်စကားပြောစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အွန်လိုင်းဗီဒီယိုကနေစကားပြောခွင့်ပေးဖို့တောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ပါဘူး။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကို2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့ဖမ်းဆီးခဲ့ပြီးအမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါတယ်။ဒီထဲက6နှစ်ကိုမနေ့ဩဂုတ်လ3ရက်နေ့ကလူငင်းတပ်သားခွင့်နဲ့ရှော့ပေါ်ပေးခဲ့ပါတယ်။ကျန်နေသေးတဲ့ဆလေးမှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါတယ်။ဒီလိုအကျဉ်းချထားပေမဲ့နိုင်ငံရေးခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ဩဇာတိတ်ကိမကပြည်တွင်းရောပြည်ပမှာပါကြီးမားနေဆဲဖြစ်ပြီးအာဆီယံဥက္ကဋ္ဌအထူးကိုယ်စားလှယ်နဲ့နိုင်ငံခေါင်းဆောင်တွေတော်တော်များများကသူနဲ့တွေ့ဖို့စစ်ကောင်စီစီမှာတနည်းမဟုတ်တနည်းစူးစမ်းနေကြဆဲဖြစ်ပါတယ်။စစ်ကောင်စီမတိုင်ခင်အရင်စစ်အစိုးရတွေအဆက်ဆက်မှာဖိအားတွေကိုရော်ပါလိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာတန်တမန်တွေကိုထိမ့်သိမ်းခံဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပေးရတွေလုပ်ပေမဲ့စစ်ကောင်စီလက်ထက်မှာတော့အခုချိန်ထိလုပ်တာမရှိသေးပါဘူး။ဒါပေမဲ့ဖိအားအကျက်အသေးတွေများလာရင်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သတင်းတချို့ထွက်ပေါ်လာတဲ့တာမျိုးနဲ့အာယုံဆွဲတာမျိုးရှိတတ်ပြီးအခုပြည်တွင်းစစ်နဲ့ပြည်တွင်းစီးပွားရေးမပြေလည်တာတွေအပြင်နိုင်ငံတကာဖိအားတွေအောက်မှာစစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုအတုံးချနေဆဲရှိတယ်လို့နိုင်ငံရေးလေးလံသုံးသပ်သူတို့ကအခုလိုပြောပါတယ်
။ဒီကျေးစီကျေးဇူးတွေကတုံးချလာလား။တော်လျှောက်ပြီဒေါ်အောင်ဆန်းစုကြည်ကိုတင်ခုမဟုတ်တခုလာတနည်းမဟုတ်တနည်းအသုံးချဖို့ခေါင်းထဲမှာမြေးရှိတယ်ဘယ်လိုသုံးရမလဲဆိုတော့စဉ်းစားပြီးကြိုးစားနေတယ်ဆိုတော့ပေချာလောက်ရှိတယ်ဘယ်လိုပဲဖြစ်ဖြစ်အသုံးချနေတာတင်းလုံနေတာတော့ပေချာတယ်တင်းလုံတာမှလည်းမမီးရှိတာပေါ့နော်တရားဝင်သဘောဟိုပြောရေးဆိုရင်ရှိသူကထွက်ပြောတာရှိတယ်လို့တင်းလုံတာလည်းရှိတယ်အခုထိကနမီယာရှိရစတဲ့တင်းလောက်ပဲထွက်နေတယ်။ဒီဟိုမီယာရှိရစတဲ့တင်းလောက်ပဲထွက်တယ်ဆိုရင်သူတို့လိုချင်တဲ့ကွယ်သူတို့လိုချင်တဲ့ပုံစံမဖြစ်သေးဘူး။ဟာတောင်အဲ့ဒီတဲ့ဟိုတော့ဆက်စကြည့်မလာဘူးဆိုတာတော့ကောက်ချက်ဆွေးလို့ရတာပေါ့
။ထွက်ပေါက်လိုအပ်နေတဲ့စစ်ကောင်စီကဩဇာကြီးမှစေသောင်ဆက်စကြည့်ကိုနိုင်ငံရေးလှည့်ကွက်မှာအတုံးချနေပေမဲ့လက်ရှိနိုင်ငံရေးအရှိအပြောင်းလူလူတော်လှန်ရေးစရာတွေကိုရက်သွားအောင်တော့လုပ်နိုင်မယ်မထင်ဘူးလို့လည်းနိုင်ငံရေးစောင့်ကြည့်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာအခုတခါတော့ရခိုင်အရေးကုလကသတိပေးချက်ပေါ်မှာအမြင်တချို့ကိုလည်းတင်ပြပါမယ် ဒီကိန်းပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအသက်ခံရမှုနဲ့ပိုင်းဆိုင်မှုတွေမိရှုဖြစ်စည်းခံရတာတွေနဲ့ပတ်သက်ပြီးကုလသမဂ္ဂကသတိပေးလိုက်သလိုအာရခတက်တော် AA ကရိုဟင်ဂျာတွေအပေါ်မှာပြစ်မှတ်ထားနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချနိုင်ဖို့လိုလတ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးနဲ့သတင်းမီဒီယာတွေဝင်ခွင့်ပြုဖို့တောင်းဆိုမှုတွေရှိနေပါတယ်။အမေရိကန်ရခိုင်အတိုင်းဝိုင်းကတော့ရခိုင်တပြည်လုံးစစ်တမ်းခံနေရချိန်မှာအားလုံးခံစားရမှာဖြစ်လို့နိုင်ငံတကာအနေနဲ့လူမျိုးစုတစုတည်းကိုကွက်ပြီးတော့စိုးရိမ်တာဟာပြည်ထနာကိုဖန်တီးသလိုဖြစ်နိုင်ကြောင်းတုံ့ပြန်ထားပါတယ်။ကိုငိမ့်ညံအေးကစူးစီးပြောပြမှာပါ
။ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအများစုနေထိုင်ရာဘူးတိတောင်နဲ့မောင်းနော်မြို့နယ်တွေထဲအနာသိန်းစစ်ကောင်စီတပ်တွေနဲ့အရခတ်တော်အေဂျာတိုက်ပွဲတွေပြင်းထန်နေချိန်မှာရိုဟင်ဂျာရဲသားတွေထိခိုက်သေဆုံးပြီးနေအိမ်တွေဖျက်ဆီးခံရတဲ့သတင်းတွေပြီးခဲ့တဲ့သတင်းပတ်တွေနဲ့ချီဇက်တိုက်ထွက်လာနေတာပါ။ပြီးခဲ့တဲ့မေလ18ရက်မှာတော့ဘူးတိတောင်မြို့ကိုအေဂျာထိန်းချုပ်ချိန်မှာစိုးရိမ်ပွဲအခြေအနေတွေအမြင့်ဆုံးဆဖြစ်ခဲ့ပါတယ်။ဒီလိုအပြန်အလှန်အငင်းပွားနေရကနေဘလို့လားအထက်ပြည်ထောင်စုစီပိုးပြီးဥတီသွားနိုင်စေလို့လွတ်လပ်တဲ့စစ်ဆေးအရေးယူမှုတွေလုပ်ဖို့ရိုဟင်ဂျာရေးနဲ့မြမလူခွင့်ရေးအတွက်နိုင်ငံတကာမှာလှုံ့ဆော်နေတဲ့မျိုးသမီးငိမ့်ငယ်ကွန်ရက်ကမဝဝေနုက VOA ကိုပြောပါတယ်
အဓိကကတော့ငိမ့်ချက်မှုကိုတိဆောက်ပေးပါတရားမျှတမှုကိုတိဆောက်ပေးပါဒုတိယလူမျိုးဖြစ်စဉ်တွေကိုညှင့်ပယ်နေမဲ့အစားပြည်သူတွေအကုန်လုံးမနစ်နာခဲ့သူတွေအားလုံးအတွက်ပေါ့နော်ဒီလိုမျိုးလွတ်လပ်တဲ့သတင်းမီဒီယာနဲ့နိုင်ငံတကာ investigation တွေကိုလက်ခံပေးပါလို့ပဲကျွန်တော်မေတ္တာရခံကြပါတယ
်ရခိုင်အတိုင်းဝိုင်းဘက်ကတော့အထူးသဖြင့်နိုင်ငံတကာရဲ့ထုတ်ပြန်ချက်တွေဆွဆွဲချက်တွေကတစ်ဖက်ဆောင်းနေဖြစ်နေတယ်လို့ယူဆကြပါတယ်ဥပမာကုလသမဂ္ဂလူခွင့်ရေးမာမင်းကြီးရုံးကထုတ်ပြန်ချက်တွေမှာဆိုရင်လူအုပ်စုတစ်ခုကိုအဓိကထားပြီးစိုးရင်ကြောင်းကြနေတဲ့သဘောမျိုးတွေ့ရတယ်လို့ရခိုင်အမေရိကန်လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ဖြစ်တဲ့ကိုသိန်းထွန်းဆန်က VOA ကိုပြောပါတယ်
။အဲတချို့ပြောဆိုချက်တွေကဒီရှိနေကြတဲ့ဒီမတူကွဲပြားတဲ့လူမျိုးတွေကြားထဲမှာပြဿနာကိုတမင်ကဖန်တီးတဲ့လူမျိုးစက်ကလုံးတွေစာသားတွေပါနေတာကိုတွေ့ရတယ်။ဆိုတော့ UN ကနေပြီးတော့ဒီလိုလှုပ်ဆောင်ချက်တွေကကျွန်တော်တို့ဒီအမှန်တမ်းပြောရင်တော့ဒီမြန်မာတပြည်လုံးကစစ်ကောင်စီစစ်အစိုးရတော်လှန်နေတဲ့အချိန်မှာအထောက်အကူမပေးဘဲနဲ့ပြဿနာသွား create လုပ်နေတယ်လို့ဖြစ်တာကိုတွေ့ရတဲ့အတွက်ကျွန်တော်တို့ကဒီ UN Human Rights Council ရဲ့ Commissioner ဘိုခါတော့ကိုသူလုပ်နေတဲ့အလုပ်တွေအဆင်မပြေဘူးကျွန်တော်တို့မှားယွင်းနေတာတွေဖြစ်နေတယ်ပြီးတော့မြေပြင်အခြေအနေကိုတိကျမသိဘဲနဲ့သူကတစ်ဖက်ဆောင်းနေပြောနေတာမျိုးတွေတွေ့ရတယ်ပြီးတော့အဲ့ဒီဟာကနောက်ဆုံးတော့တိကျတာတွေးကြည့်မယ်ဆိုရင်ကျွန်တော်တို့ဒီတော်လှန်ရေးတစ်ခုလုံးကိုတွားပြီးတော့အထိခိုက်စေလာနိုင်တဲ့ပေါ့လေစိုးရင်ကြောင်းကြမှုတွေမလိုလားတဲ့စိုးရင်ကြောင်းကြမှုမျိုးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
ဘော်ခါထက်ရဲ့ပြောဆိုချက်တွေကိုအမေရိကန်ဩစတြေးလျပါဝင်နိုင်ငံတကာရောက်ရခိုင်နယ်ပွားတွေကတရားဝင်ကန့်ကွက်စာတွေထုတ်ပြန်တာလည်းရှိပါတယ်ရခိုင်အမေရိကန်လူမှုအဖွဲ့အစည်းကဥဆောင်တဲ့ဆန္ဒထုတ်ပေါ်ပွဲတစ်ခုကိုလည်းနယူးယောက်မြို့ကုလသမဂ္ဂရုံးရှိမှာပြီးခဲ့တဲ့သတင်းပတ်ကုံမေလ၁၀ရက်နေ့ကလုတ်ခဲ့ကြပါတယ်ကုလသမဂ္ဂရဲ့ပြောဆိုချက်တွေဟာမြေပြင်အခြေအနေနဲ့ကြွားခြားနေတယ်လို့မြန်မာနိုင်ငံအနှံ့နဲ့ရခိုင်တစ်ခုလုံးမှာစစ်ဖြစ်နေတာဖြစ်လို့အလုံးအတူတူခံစားနေရတယ်လို့အဲ့ဒီဆန္ဒထုတ်ပေါ်ပွဲမှာကိုယ်တိုင်ပါဝင်ခဲ့သူနယူးယောက်ပြည်နယ်ကရခိုင်နယ်ပွားတခုဖြစ်တဲ့မတ်နှင်းဝေက VOA ကိုပြောပါတယ
်။ကျွန်မတို့ရခိုင်ပြည်နယ်လူမျိုးတွေအတွက်ကျွန်မတို့အရန်စိုးရင်မိပါတယ်။ဘာလို့ဆိုတော့အခုချိန်မှာအိုးအိမ်ဆွတ်ခွာပြီးတော့အနေစရာမရှိစားစရာမရှိလူတွေအများကြီးပဲပြီးရင်စကားစကားနေပြီးတော့ဘုံကျဲရှာတာတွေဈေးရုံတွေဘုံကြီးကျောင်းတွေကအစလူနေအိမ်ကအဆုံးပေါ့နော်။အဲ့လိုမျိုးနေစရာတွေမရှိဘူးအဲ့ဒါတွေကိုနိုင်ငံရဲ့ခြားတွေကကဘာသိစီချင်တာပေါ့ပြောမယ်ဆိုရင်เนาะပြီးလူမျိုးစုတစ်ခုတည်းဖြစ်တာမဟုတ်ဘူးမြန်မာပြည်မှာတန်းနေပြည်နယ်မှာများသောအဖြစ်ဖြစ်နေကြတာလည်းအများအပြားပဲ
အာခတ်တော် AA ရဲ့မေလ24ရက်နေ့ကထုတ်ပြန်ချက်ထဲမှာတော့သူတို့ဖွဲ့ရဲ့ထိန်းချုပ်မှုနယ်မြေတွေကဘူးတိတောင်နဲ့မောင်းနှောမြို့နယ်တွေမှာစပေးဆောင်ပြည်သူ2သိန်းဝန်းကျင်ရှိနေပြီးအဲ့ထက်က80ရာခိုင်နှုန်းဟာမွတ်စလင်တွေဖြစ်ခါသူတို့အားလုံးကိုလူမျိုးဘာသာမခွဲခြားဘဲအကာအကွယ်ပေးစောင့်ရှောက်နေတယ်လို့ဖြေရှင်းထားပါတယ်။ AA ရဲ့ထုတ်ပြန်ချက်တွေနဲ့ဒေသခံ Ranger ပြည်သူတွေရဲ့ပြောဆိုချက်တွေမှာကွဲလွဲမှုတွေရှိနေတယ်လို့လည်းမဝဝေနုကပြောပါတယ်
။ကျမတို့ Ranger တွေကရခိုင်ပြည်သူတွေနဲ့ AA ချမ်းချမ်းနေကျင်တဲ့လူတွေကြီးပါပဲ။ဘာလို့မှကျမတို့ပြဿနာမတက်ချင်ပါဘူး။ကျမတို့ဒီပြည်နယ်လွတ်မြောက်ရေးဒီပြည်နယ်မှာငြိမ်းချမ်းတာယာဝတ်ပြောရေးကိုကျမတို့ဟိုမျှော်မှန်းတဲ့လူတွေပဲဖြစ်တယ်ကျမတို့လူတွေဟာဆိုလို့ရှိရင်ဒီအချိန်တွေမှာဒီဥမာရခိုင်တွေကပဲဖြစ်ဖြစ်ခုနကျမတို့အေးတက်တော်ကပဲဖြစ်ဖြစ်ကျမတို့လှုပ်ဆောင်ချက်တွေကိုသူတို့လိမ်လည်ပြီးတော့ပြောစရာအကြောင်းမရှိပါဘူးအဲ့လိုပြောလို့လည်းဘသူတွက်မှအကျိုးမရှိဘူးဆိုတာလည်းအလုံးနားလည်ပါတယ်တလျှောက်လုံးတော့ကလည်းစစ်တက်လုတ်ခဲ့အချိန်တော့ကလည်းစစ်တက်လုတ်ခဲ့လို့သူတို့ပြောတာပဲ
ခိုင်နယ်ဘွားမတ်နင်းနှင်းဝေကတော့စစ်ကောက်စီကလူမျိုးစုတွေကြားသွေးကွဲအောင်သွေးထိုးလှုံ့ဆော်နေတာမှန်ပေမဲ့နိုင်ငံတကာကလည်းနှစ်ဖက်လုံးကိုပြည့်ပြတ်တတထောက်ပြဖို့လိုတယ်လို့တုံ့ပြန်ပါတယ်
ကျမတို့လည်းခံရတယ်သူတို့လည်းခံရတယ်မှန်တယ်ဒါပေမဲ့
နဖတ်မြမြပြီးတော့ပြောရမှာသူတို့ကတဖတ်သက်စောင်းနေပြီးတော့ပြောရဲဆိုတော့ကျမတို့ကမခံမရနိုင်ဖြစ်တာပေါ့နော်အဲ့လိုပါကုလသမဂ္ဂလူခွင့်မှာမင်းကြီးရုံရဲ့မေလ24ရက်နေ့ထုတ်ပြန်ကြေညာမှာတော့ဘူဒီတောင်ရဲ့မောင်းနှောမျိုးနယ်တွေမှာတိုက်ပွဲတွေကြောင့်ရတား3နဲ့ချီအိုးရင်စွန့်ခွာထွက်ပြေးခဲ့ရပြီးရွှေရင်ကြား၄တောင်းခွဲလောက်ဘင်္ဂလားဒေ့ရှ်နယ်စပ်နားကိုထွက်ပြေးလာတယ်လို့ဆိ ေကမောင်းနှောင်းမျိုးဒိန်တိုက်ပွဲစနေတာဖြစ်လို့အကြမ်းဖက်မှုတွေပြင်းပြထန်ထန်နဲ့ကြီးထွားလာမယ့်အနေနဲ့ရှိနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမာမင်းကြီးယုံပြောရေးဆိုခွင့်ရှိသူလစ်ထရော့ဆာကမေလ24ရက်ကတတိပေးထားပါတယ်ခင်ဗျာ
VOA စီစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ရှင်မေဆွေတွေအခုနားဆင်နေရတာကတော့ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာအခုတခါတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်အကြောင်းကိုဘာတွေရေးသားပြောဆိုနေကြသလဲဆိုတာကိုမူရင်းအပေါ်မှာပြက်ဦးတင်မောင်တန်းကတင်ပြထားပါတယ
်ဒီပတ်ကမ္ဘာမီဒီယာတွေထဲမှာဖတ်ခဲ့ရတဲ့မြန်မာရေးဘောလာအမြင်ဆောင်ပါတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ရဲ့အခမ်းအနားမြန်မာမှာနောက်တစ်ခါဆက်အာဏာသိမ်းနိုင်ခြင်းနဲ့မြန်မာစစ်တပ်ရဲ့လူမျိုးပေါ်သာတွေးခွဲအုပ်ချုပ်ရေးဗျူဟာအကြောင်းတွေကိုကောက်နှုတ်တင်ပြချင်ပါတယ်။ပထမဆုံးတင်ပြလိုတာကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးသံတမန်ဟာအရင်တုန်းကကြားဝင်ဖို့ကြိုးစားမှုမအောင်မြင်ခဲ့တာတွေကိုရှောင်နိုင်မလားလို့မေးခွန်းထုတ်ထားတယ်ဆောင်းပါပါ။မြန်ကတော့ Can you UN envoy avoid post mediation failures in Myanmar? ဆောင်းပါရှင်ကတော့ဩစတြေးလျမျိုးသားတက်ကလူကပါတီဘွဲကျောင်းသူနီကိုလာဝီလျံစ်ဖြစ်ပါတယ်။ East Asia Forum ဖွဲ့ Internet စာမျက်နှာမှာမေလ20ရက်နေ့ကပေါ်ပြထားခဲ့တာပါ။ခေါင်းစဉ်မှာမေးထားသလိုရှောင်းနိုင်ဖို့ဆိုရင်တန်တမာအစ်စ်တခင်ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဟောင်းဂျူလီဘစ်ရှော့ဆန်စုတစုကြာနိုင်ငံတကာညီညာရေးတည်ဆောက်မှုနဲ့မအောင်မြင်ခဲ့တဲ့အာထုံမှုတွေကိုတတိယပါမယ်လို့စာရေးသူကဆောင်းပါဖွင့်စာပြောပါတယ်မြန်မာပြည်ရွှေစစ်ကိုဖြည့်ရှင်မှု Miss Julie Bishop အနေနဲ့ Track 1 ခေါ်စင်မြင့်တန်တမာရေးစနစ်ဝဖြစ်မြောက်အောင်စော်ဩတာကိုရှောင်တဲ့လို့ဆောင်းပါရှင်ကဆိုတယ်တပ်ဖွဲ့စလုံးကစစ်အောင်နိုင်ရေးကိုရှာနေကြပြီးတိုင်းပြည်အတွက်အနာဂတ်အပြင်းတွေကလည်းလုံးဝအုတ်တုံကွဲပြားနေကြတာမို့အပေးယူလို့ဆွေးနွေးစရာမရှိတော့ဖြစ်နေပါတယ်တဲ့ဒီနေ့ကအပေးယူလို့ကိုရင်းမဲ့လာချိန်မှာတော့မအောင်မြင်နိုင်ပါဘူးတဲ့နေပေါင်းများစွာလှုပ်လာရတဲ့နီလာနှစ်ရဲ့အဆုံးကာလမှာမှဓမ္မမို့ရင်တဲ့စစ်တပ်ကအရေးပါပါအာင်ချိနေသွားပြီးအတိုက်ခံကစစ်အောင်နိုင်သွားပြီးဖြစ်ပေါ်လာတဲ့ငင်းငယ်ကြီးမှာမှတန်မာရင်နီလာတနည်းပြောရင်နီလာတက်ဟာဖြစ်နိုင်လေရှိတတ်တယ်မို့ပါလို့စာရေးသူကတော့ပြောပါတယ်။နီလာနဲ့ဆိုတာကတော့အင်္ဂလိပ်လို Track to Diplomacy ဖြစ်ပါတယ်။ဒီနီလာမှာပဋိပက္ခမှာပါဝင်နေတဲ့ဘက်တွေကြားမှာဆက်ဆံရေးထူထောင်စကားတွေပြောအတူလုပ်လို့ရမယ့်လူမှုအကျိုးပြုစီမံချက်တွေအတူလုပ်ဖြစ်နိုင်မယ့်နိုင်ငံရေးအဖြေတွေကိုအတူဖြစ်ပေါ်လာအောင်ကြိုးစားတဲ့နီလာဖြစ်ပါတယ်။နေပယ်နှစ်ခုမှာအာယုံစိုက်လှုပ်ဆောင်မှုဆောင်းပါးကတိုက်တွန်းထားတာပြည်ရပါတယ်။ပထမမြန်မာနိုင်ငံရဲ့အခြေအနေမှာဒီမိုကရေစီတိုက်ပွဲဝင်အားစုတွေကြားမှာရှိနေပြီဖြစ်တဲ့ကျပြတဲ့ Federal Democracy လှုပ်ရှားမှုတွင်ကတိုင်းရင်းသားတွေရဲ့ဆက်ဆံရေးနဲ့ပဲဖြစ်ပါတယ်။ဒုတိယ Subnational Conflict ဆိုအင်္ဂလိပ်လိုပြောကြတဲ့အမျိုးသားအဆင့်အောက်ဒေသန္တရသဘောဆောင်တဲ့ပဋိပက္ခနယ်ပယ်ပဲဖြစ်ပါတယ်။ရှမ်းပြည်နယ်မှာဖြစ်နေတဲ့နယ်မြေဆိုင်ရာပဋိပက္ခနဲ့ Identity ခေါ်လူမျိုးပေါ်ဘဝပြဿနာတွေကိုစာရေးသူကညွှန်ထားတာလည်းတွေ့ရပါတယ်။ပြီးတော့မြန်မာနိုင်ငံမှာ Federal Pehedi အဖြစ်ရှာဖို့အလို့ရုံဆွေးနွေးပွဲတွေနဲ့ပုံဖော်ကြည့်နိုင်တာလို့ပြောဆောင်းပါးကပြောထားပါတယ်။အောက်ခြေကစချင်းကနီးနဲ့ချစ်ကတဟာဘယ်မဟာဗျူဟာအတွက်ပဲဖြစ်ဖြစ်အမျှော်အမြင်ရှိရာရောက်ပါပဲတဲ့။စစ်ကောင်စီနဲ့တွေ့ဖို့မလို့တဲ့မယ်။မြန်မာနိုင်ငံရဲ့အပြင်မှာရှိနေတဲ့မြန်မာနဲ့ဒေသတွေဥဆောင်ပါဝင်ပတ်သက်သူတွေနဲ့တွေ့တင်တယ်လို့လည်းဆောင်းပါးကဆိုပါတယ်။ဘုရားသခင်ကထူးတန်မှယုံဟာအဖွဲ့ bounce နဲ့လူမမြင်တာတဲ့ဆက်ဆံဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားရမှာဖြစ်သလိုလူသားချင်းစာနာမှုစုပ်ပြန်ရေးစနစ်တိုးတက်လာအောင်လူပြင်ဝင်နောက်ွယ်ကနေအလုံးလုံးတင်တယ်လို့လဲဆောင်းပါရှင်ပါတယ် เดี๋ยวจะรออุณิเปย์ไปดูการเสด็จปฏิบัติการขยายอัตไตอุ้งหัวยาวเช่นกับปงอัตเต็จเจนตัวเลยสองพันสิงห์เปียวไปคุณรู้ที่จะเช็คกับสาวยาตัวเบอาเซียนเนี่ยผู้บังสาวยาหมาวะเลยสิ่งสิ่งที่ฮันจะยังใจพิเศษกว่าเปลี่ยนปีอัตเต็จมาด้วยบุคุณรู้ตั้งว่าชุดตั้งมาของสาวยาดูว่าเปียวทั้งหมดเลยอาเซียนที่ตาลังสาวยา ลีนกุลาตมาชุดตันมาหนึ่งเนี่ยมาดูข้างกันนะเตี้ยกูปงพ่อบุกุลาตมาชุดตันมาจุลีเบี้ยกูใส่ดูกะนี่ก็มาใจจวงตัวแบบเนี้ยจุดยาจินดาลูเรศอมบากาโรยามามาอนาเต็มเอี้ยส่วนใหญ่สิอาลูเตี้ยเบียมันเด็กกูฟิลส์เอ็นเนี่ยมาสอมบ้าพี่บ้านยามานี่ก็มาปฏิปักษ์กับฟังดูเด่นเช่นเดียบีนอกจากอนาเต็มเอี้ยยังจะไม่มีปนิจิมา นี่มาจะได้ยี่จีหลังส่งหลังก็ยังได้ดีลูกเนชั่นเทรนด์สักสูงเลยปูปีเทเลมุกกำลังกันหรอกอนาคตงานส่งเดี๋ยวอ่ะคุณจะปูปีเย็ดเสร็จพี่นี่ไหนไหมล่าล่าชีวิตอาบาเวลูกภายในงานบ้านเขาชิ้นใส่เนชั่นเทรนด์สักอินเทอร์เน็ตสัญญาณบ้านสายดูเอ็มเอผู้เสงาเมลันทัศเจนิกาเพียวทับอะไรแต่การนี้ทวีลาจาระ ไทยแบงค์สิ่งของส่งมือจากตัวบ่อระเวียร์ลาจาระสุดเลยทั้งทวีย์แต่ภาษีเป็นมาเอจังเทนาระแต่ด้วยอาณาลูเวดเวียร์ย้อนสังคมในช่วงบ่ายเราสมหาสุบารีในงานก็ได้เวลาน้าอาณาเต็มวัยจูเซตวิบูชมเป็นแบบบูเดในงานก็ได้เวลาทุกที่สุดเอาเช่นงานเนี้ยแต่อาเซียนฮะเฮริเจนเจตัวเด็ดเจ้าจะพิเศษทั้งเด็ดเลยใช้ดูว่าเปลี่ยวไป สิ่งสิ่งนั้นมาเยี่ยสัตว์สันลูกไก่นายจะลักการตัดเบี้ยไปเป็นยามาเชนิโกใครมาพิจารณายิ่งมุ่งสิ่งจริงกับบุญเนี่ยอาเซียนก็จริงกันแน่ลูกสามบ้าได้จนทั่วเลยแต่มองกระสีลูกคุยเนี่ยเดียวด้วยสมุยบอกกระดิกเอาไว้สิเลยเจ้าอาเซียนก็ทำมาปีพิจารณาบุญลูกว่าได้เลยเสียนี้อาจจะดีดูสันดาบุญเชฟผู้จูซาดับมันเนี่ย ที่นี่ที่จะใช้ชกชาวปีเนี่ยมันเองก็มาอย่าต้าอุ้งสมัยเอาชกยิบยาปอล่าออกต้องสูบสามบาทก็จบไปเลยได้ยินเนี่ยมาจากเดนยิ่งยันรับพิเศษในองค์ตั้งมาเยี่ยยาเจ้าวิมุนะสุนิวัลลุนเนี่ยนิลันเป็นพอทุกที่บุเลยได้ต้นทับไปเลยสุนิวัลเช่นนี้มาล้านละก็สิบเจ็ดสิบเจ็ดไปไหมตั้งมาเอพีอันเนี่ยผู้ป้องสาวยิ่งปีเมย์เมลงดูกะเจริญเพื่อปนันมาเรื่อยดูเลยสามบาทก็จบไปเลยได้ยิน ดูด้านสินสนาทั้งหลายเราดูด้วยยินเสียงบุเรจอดทวารีสิ่งสิ่งที่พี่เนี่ยยืมมือกันในทวีลาจาร์ดูด้วยกูคุณลุงไม่เป็นไหมเจ้าอาเซียนงานวิกาการันบุเรสองบ้านใจดมาเลยตุลยาตัวเจ้าแม่จูเซ่ไปกูมีบ้านสิ่งของเราไม่เอาน่าเลยอ่อนรัวมาพี่บีเช่นนี้กูก็ว่ากันดีกับสังจีนี่เจ้าบุเรสิ่งของเราไม่ติดใจมาพี่บาร์เรดได้ไปกูรัวไม่เชิงอะไรอ่ะคุณข้าไปพี่บาร์เรดสองบ้าน ที่ก็ชุดทหารเลยเอ๋น้องสมทบที่อธิบายเนี่ยสองบางอารมณ์เนี่ยมาสิ่งใดยังใครน่ารู้เห็นจากกฎกฎชาออนไลน์จริงก็รับไว้ดูที่เป็นอย่างเดียวสองบางที่บ้านมุ่งยิ่งก็ divide and conquer เนี่ยมา military ruin the gambit in Rakhine ที่บีโร่สองบางเชิงก็ James Shui ที่บ้านเลย EurasiaReview.com อินเทอร์เน็ตสัญญาณมามีนเซียนในช่วงนี้ที่ทราบว่า เพราะฉะนั้นจะได้หามีมาสิทธิ์ใจกาลาชิจาด้วยความอุชอยมหาบุญเย่เจสเซตเตอร์ทั้งทวีปบาลีโรสองพันสิงห์ตุสองพันหุสับีเพิ่มมาทำไมชาวไต้หวันดูอยู่อันยูนี่บาดายกว่าจะได้รู้สิทธิ์กับต้องชาบีอาณาใครไม่เอาโลกเกเรรู้สองพันสิงห์สู้อะไรยิ่งมียาบุปยังใส่ในใจเลยเช่นเนี่ยทำไมอยากสิ่งใดมาเจี๊ยชั่งมือด้วยก็ต้องชาบีสิ่งเหล่านี้จะได้กันเพียรลาบุ มาดูเรื่องสุดเลยจ้ามามองดีเอาสิ่งต่างๆที่ชอบพิจารณาลดสังเกตมาเรื่อยๆบาดาเอกูเรนเล่นเนี่ยพิเศษแต่ก็ที่ที่ยาวๆต้องพิจารณาดูเลยสองบ้านเยอะบ้างส่วนใหญ่มีตาเอกพูดยิ่งดีกว่าสิ่งต่างๆท่องขันไอ้ดอกบาดาเช่นยันเต็มมือเวชบีสิ่งต่างๆพิจารณาดูเลยก็อายุก็ยังเรื่อยๆสองบ้านสุดเลยเอลิโรบาดาเอกคอยช้าช้อนช้อนจริงๆก็จะตัวละกูรู้ใจจะเด้งกับพิจารณาหนีบาดาเอกูใส่ดูกับชื่อมีมา อากูเลยอะไรขัดตั้มรออีกอ่ะเช่นเจ้าลาเรค่ะสิ่งต่างๆรู้จักอัจฉริยะกูต้องจับภาษาลาเบียมาเร่ ene rohingya re dubang taw ma ho paisu re ane ne arkan rohingya ketin yeta asa ne rohingya twe si nyu ne kwe rso lo ko sitat ka tain twe lai taw ko le saung pa ma kyaw taw di ka sa kwet de ko naingan ka atai win ga tri pyu cha ya ba ne de namo kare ga khatanan phit ne ne yakai ne rohingya pu bi kwe twa me ane shi ni de lo ti kai kha bi phit de rohingya re pu bi ane chaw nai ne ka sa bwe phit ba de lo le စာရေးသူကတုံ့တပါတယ်စစ်တပ်ရဲ့ကစားဖွဲ့ထောက်ဝင်သွားနိုင်တာကိုနိုင်ငံတကာအတိုက်ဝင်းကပြစ်ထားတယ်မြင်တယ်အကြောင်းကြီးကဖျောက်တမ်းရဲ့တည်ထုတ်ကြကြကခိုင်မာတရင်မာတွေနဲ့အမုန်းစကားတွေပြန်နေတာကိုပြသလိုက်တာဖြစ်တယ်လို့စာရေးသူကညင်ပါတယ်လူသားချင်းစာနာထောက်ထားမှုရလုံးနဲ့ကြီးမကြည့်ပဲပို့ပြီးကြံကြံနဲ့နိုင်ငံရေးဆက်အရေးအကြီးကိုတည်ခြင်းပေါ့
အလို့လုံးရေးကြည့်လာတာကိုစောင်းပါကအဓိကထားပြီးပြောသွားပါမယ်နော်လေဒီပတ်တော်ဒီညနေနားထောင်နောက်ပတ်ဘလို့ကြောင်းရာတွေကိုတုံ့သက်ကြအောင်မလဲစောင့်ပြီးတော့ကြည့်ကြတာပေါ့ခင်ဗျာကျွန်တော်တို့မောင်းသားမှာတရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီ
ဝန်ကလစ်ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းပင်နီယာကပဲဖြစ်ဖြစ် VOA Plus Application ကိုဒေါင်းလုဒ်ရယူပါ။ပင်္ဂလာမနက်ခင်းပြကြပါသည်ခင်ဗျာ။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုစက်ပြီးတင်ဆက်နေပါတယ်။အခုဒုတိယနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင် အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်ရင်းဥဆုံးတော့သတင်းစုချင်းမြင့်ခံရတဲ့ကေအိုက်စီအက်ဒီတာချုပ်နန်းဖို့ကေကြောင့်အမျိုးသမီးသတင်းနောက်အနေနဲ့ပါချိတ်ဆက်လှုပ်ဆောင်နိုင်ဖို့အင်အားအများကြီးဖြစ်စေတယ်လို့ကရင်သတင်းဌာနကေအိုက်စီအက်ဒီတာချုပ်နန်းဖို့ကေကပြောပါတယ်ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွင်မေးမြန်းတင်ဆက်ထားပါတယ်ဗျာ
There's a path we must choose sometime. Gotta stand up and fight. ဘယ်လိုပေါ်ကအခုဆိုလို့ရှိရင်ဒါ one in for all အတူကောက်ခေါ်တဲ့ဒီကမ္ဘာသတင်းစာများနဲ့သတင်းစာထုတ်ဝေသူများအဖွဲ့ကနေပြီးတော့မှချီးမြှင့်တဲ့ဒီနှစ်2024ခုနှစ်အတွက် Women in News Editorial Leadership ဆိုတော့ဒါအမျိုးသမီးတွေသတင်းလောကမှာဥဆောင်ပါနေတဲ့အမျိုးသမီးတွေကိုပေးအပ်တဲ့ဆုဖြစ်တယ်ဆိုတော့ဒီဆုကိုမှဒါဒီအရှိတောင်အရှာဒေတာတစ်ခုလုံးကိုကိုစားပြုပြီးတော့ရရတယ်ဆိုတဲ့အတွက်ကြောင့်မလို့ဒါအထူးပဲဂုဏ်ယူဝမ်းသာပါတယ်ရှင်ဆိုတော့အရင်ဆုံးအနေနဲ့ဒီစုချင်းမြင့်ခင်ရတာရဲ့အတွက်ပေါ့နော်ကိုဘယ်လိုခံယူလဲဘယ်လိုခံစားမိကလေးဆိုတာကိုအရင်ဆုံးပြောပြပေးပါလားရှင
်ဟုတ်ဒီဝန်ဖရာကပြီးတဲ့စုကိုရရှိတဲ့ပုံမှာကိုဘယ်လိုခံစားရလဲဆိုတော့ငါအနည်း20ကျော်လုံးလုံးဒီမီဒီယာလုပ်ငန်းမှာပေါ့နော်ဌာနတစ်ခုထဲမှာစောင့်ချလှုပ်လာခဲ့တယ်အခက်အခဲတွေအတွေ့အကြုံတွေလည်းအများကြီးရတယ်သင်ခန်းစာတွေလည်းအများကြီးရရှိပြီးတော့ဟိုလှုပ်ဆောင်လာခဲ့ဖြတ်တန်းလာခဲ့တဲ့အရာတခုကအတိမတ်ပြုခံရပါလားဆိုတဲ့အဟာမျိုးတခုတော့ PT ဖြစ်တယ်စိတ်ခွန်အားလည်းဖြစ်တယ်ပေါ့နော်တစ်ဆက်ထဲမှာလည်းဒီစုကကျမတယောက်တည်းအတွက်ခွန်အားမဟုတ်ဘဲနဲ့ကျမရဲ့လှုပ်ဖို့ကံပဲလေကျမရဲ့မိတ်ဆွေတွေကျမရဲ့အတိုင်းဝိုင်းတွေအတွက်စိတ်ခွန်အားအများကြီးရရှိသွားစေတယ်ဆိုတာမျိုးကျမရရှိလိုက်တယ်ပေါ့နော်အလားတူပဲပါဖြတ်တွေ့မိတယ်ဆိုတော့ကျမကတော့အသက်အရွယ်အနေနဲ့ဆိုလို့ရှိရင်လည်းနောက်ထပ်မျိုးဆက်သစ်အမျိုးသမီးတည်င်းသမားတွေအများကြီးမွေးထုတ်ဖို့အတွက်ကိုကျွန်မတို့တောင်းအားဖြစ်သွားစေတယ်။တစ်ဆက်တည်းမှာလည်းအရှိတောင်အားရှကိုစားပြုဆိုတဲ့စုဖြစ်တဲ့ခါကျတော့ကျွန်မတို့ကမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘဲနဲ့အခြားအရှိတောင်အားရှမှာရှိတဲ့အမျိုးသမီးတည်င်းသမားတွေနဲ့လည်းကျွန်မတို့ဝင်ရဲ့ချိတ်ဆက်မှုတွေစတင်လှုပ်ဆောင်ဖို့အတွက်ကတောင်းအားတစ်ခုဖြစ်စေတယ်။ဘာလို့လဲဆိုတော့ဒီ Wildfire ကပတ်မှတ်ထားတဲ့ဒီ Africa Arab နဲ့အရှိတောင်အားရှဆိုတာကတရင်လွတ်ခွင့်တွေအားနေတဲ့နိုင်ငံဆိုတဲ့အခါကျတော့ကျမတို့ကတရင်လွတ်ခွင့်တွေအားကောင်းလာအောင် professional ဆက်ဆံတရင်ပြည်ရှင်တွေအများကြီးပေါ်ထွန်းလာအောင်ကျမတို့က ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍနဲ့ဒီတရင်လုပ်ငန်းခွင်ထဲမှာအတူတူချစ်ဆက်လှုပ်ဆောင်သွားဖို့အတွက်ကလည်းတွန်းအားတစ်ခုဖြစ်စေတယ်။ဒါဒီတရင်လှုပ်လှိုက်ခွင့်ကိုခြားနိုင်ငံကအမျိုးသမီးတရင်ထောက်တီနဲ့ပူးပေါင်းလှုပ်ဆောင်ဖို့အတွက်ကိုအခွန်အားတစ်ခုလည်းရရှိသွားစေတယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်
။ဟုတ်ကဲ့ဒီစုကိုဒါမြန်မာနိုင်ငံကအမျိုးသမီးတယောက်အနေနဲ့ပထမဆုံးရတာလားအရင်ကရောဘယ်သူတွေများရခဲ့ဘူးဒီလဲရှင်
။ပြီးခဲ့တဲ့2021ကလည်းပေါ့နော်ဒီကိုမြန်မာနိုင်ငံကပဲဒါ South East Asia Story အနေနဲ့ပေါ့နော်ဒီရှေ့တောင်အာရှကိုစားပြုနေတဲ့ဆုရှင်တူကြရဲမြို့သမီးမမငင်းငိမ့်နိုင်ပေါ့နော်သူကတော့အရင်ကတော့70မှာလောက်ခဲ့တယ်ဒါပေမဲ့အခုကတော့ People's Spring မှာပေါ့အဲဒါကျုပ်နေလောက်ခဲ့ရဆိုတဲ့ခါကျတော့အဲ့ဒါလေးလည်းပဲအာကျန်တဲ့သူတွေကျန်တဲ့ချုပ်မီဒီယာတွေလည်းမသိကြတာမျိုးရှိတယ်ဆိုတော့ကျွန်မပဲရလိုက်တယ်ဆိုတာမျိုးမဟုတ်ဘူးကျွန်မပြန်လေ့လာကြည့်တဲ့ခါကျတော့ကိုထဲတော်ကဥအောင်အရင်ရနေတဲ့ကိုရဲ့မြန်မာနိုင်ငံကမြို့သမီးသတင်းတောက်ပေါ့နော်အဲဒီဆုရှင်လည်းရှိတယ်ဆိုတော့ဆိုတော့ဟိုပြောမှဆိုရင်10နှစ်တာတော့တွင်းမှာ Southeast Asia အနေနဲ့ဆိုရှင်ကျွန်တော်တို့မြန်မာနိုင်ငံကတဦးမကောက်နှစ်ဦးတော့ရတယ်ဆိုတဲ့ဥစ္စာမျိုးကလည်းဒါသတင်းစကားပါချင်ပါတယ်လို
့ဟုတ်ကဲ့ပါဆိုတော့ဒီနှစ်မှာရောအခုဒီဆုကိုဆိုတော့ပြောလို့ဆိုတာ One Infra ကပေးလာတာ10နှစ်လောက်ရှိပြီဆိုတော့ဒီနှစ်မှာမနန်ဖောက်ကင်နဲ့အတူတခြားဘယ်သူတွေရောဆုရသေးလဲရှင
်ပုံမှန်ကတော့ဒီ One Infra ပေးတာကသူကတကယ်လို့လက်ခွင့်နေဟိုကနေပါနေတဲ့ဒီအာဖရိကနေပယ်ရေပြီးလို့ရှိရင်အာရဗျရေအရှေ့တောင်အာရှရေ၃နေပယ်ပေါ့နော်ဒေသတစ်ခုကိုတဦးတဦးစီနဲ့နှစ်စဉ်ဆုရှင်၃ဦးသူကချီးမြှင့်နေကြပေါ့နော်ဆိုတော့ဒီနှစ်မှာလည်းအားလို့ပဲဒီအာဖရိကကအမျိုးသမီးတဦးနဲ့အာရဗျအမျိုးသမီးသတင်းသမားတဦးပေါ့နော်ကျွန်မလည်းအတူရရှိတာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီစုရလိုက်တဲ့အတွက်ရောကိုလက်ရှိလုပ်နေတဲ့အလုပ်အတွက်ကိုအတွက်ဘာတွေများအထောက်ပံ့ပို့ဖြစ်စေတယ်လဲရှင
်ကိုရဲ့ဆက်ပြီးဒီမီဒီယာလုပ်ငန်းကိုပို့တိုးတက်အောင်ဆက်ပြီးလုပ်သွားခြင်းတဲ့စိတ်ကူးတွေပေါ့နော်စိတ်ကူးတွေကပို့ပြီးတော့ခိုင်မာသွားစေတယ်ပေါ့နော်ကနဦးမှာတော့ကိုကတော်တော်ရုန်းကန်ရတာဘူးဆိုတော့အိုင်ဆိုင်းမီဒီယာတခါပြည်တွင်းထဲမှာပြန်ပြီးတော့ခြေဆန့်ပြီးတော့လှုပ်ဆောင်တယ်တခါပြန်ပြီးတော့အိုင်ဆိုင်းမီဒီယာပြန်ဖြစ်တယ်ပေါ့နော်အိုင်ဆိုင်းလို့ပြောခြင်းနေဆက်ခြေဆိုင်ပေါ့လေပြန်ဖြစ်တဲ့အခါမှာဒီအချိုးအကွေ့တွေကဟိုတော်တော်လေးတော့စိတ်ပင်ပန်းပါတယ်အခုဆိုပို့ပြီးတော့စိတ်ပင်ပန်းတာပေါ့နော်သို့တော်လည်းဒီစုကိုရရှိတဲ့အပေါ်မှာကျလို့ရှိရင်တော့ကိုဆက်လုပ်ဖို့အတွက်ကိုတော့အားတစ်ခုဖြစ်စေတယ်ပြီးတော့ကိုတယောက်တည်းပဲဟိုကြည်နူးမှုဖြစ်တာမဟုတ်ဘဲနဲ့ TKIC မှာရှိတဲ့ဒီကျွန်မရဲ့လုပ်ဖို့ကံပဲဒီအားလုံးပေါ့နော်တို့လည်း PT ဖြစ်တယ်ပို့ပြီးတော့လည်းအားရှိစေတယ်ဆိုတဲ့ခါကျတော့ကျွန်မမြင်လာတော့ကျွန်မနဲ့အတူတူအားလုံးကလည်းပို့ပြီးတော့ကရင်သတင်းဌာနကပေါ့နော်ပို့ပြီးတိုးတက်အောင်အတူပိုင်းဝန်းစူးစမ်းအထောက်နိုင်ဖို့အတွက်တော့အားတစ်ခုဖြစ်တယ်လို့တော့မြင်တယ်ပေါ့နော
်အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့နောက်ပိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေသတင်းသမားတွေပေါ်မှာဒါချိန်ချောက်တာဖမ်းဆီးထောင်ချတာအပါအဝင်ပေါ့နော်ဖိနှိပ်မှုတွေအမျိုးမျိုးကြုံနေရတာလည်းရှိပါတယ်ဆိုတော့အခုစောကလည်းမန်နန်ဘော့ကပြောတယ်ဒါတိုင်မီဒီယာတွေခက်ရုံးကန်ကြရတယ်အဖွဲရတယ်အဖွဲဝင်အများကြီးရှိတဲ့ဟာမျိုးတွေလည်းမဟုတ်ဘူးဆိုတော့ဒီလိုဖိနှိပ်မှုအခြေအနေတွေကြုံရတဲ့အခါမျိုးမှာကြာတော့ကောသတင်းတွေကိုမှန်မှန်ကန်ကန်နဲ့အချိန်နဲ့တပြေးညီလုပ်ဖို့တင်ပြနိုင်ဖို့အတွက်ပေါ့နော်ဘယ်လိုများကြိုးပမ်းရလဲရှင
်သတင်းထုတ်လုပ်မှုပိုင်းမှာဆိုလို့ရှိရင်တော့သတင်းကိုပညာရှင်ဆန်ဆန်ပေါ့နော် professional ဆန်ဆန်ကျင့်ဝတ်နဲ့အညီထုတ်လုပ်ဖို့ပဲကျွန်မအမြဲတမ်းအကြံပြုတယ်အမြဲတမ်းဦးဆောင်တယ်ဒီလိုခက်ခဲတဲ့ကာလမှာကျွန်တော်တို့ကသတင်းတွေကိုရရှိတဲ့အခါမှာပဲပေါင်းစုံကရရှိတယ်တိုးတော်လည်းအတီးပြုတ်နိုင်ဖို့အတွက်နဲ့ဒီပို့ပြီးတော့ပြည့်စုံမှုအတွက်ကတော့ကျမတို့ဒါကပို့ပြီးတော့အချိန်ယူပြီးစူးစမ်းအထောက်ရတာပေါ့နော်ဆိုတော့သတင်းခန်းမှာလည်းကျမတို့ကစစ်တပ်ကအာဏာသိမ်းမှုဖြစ်စဉ်ပြီးတဲ့နောက်ပိုင်းမှာကျမတို့ကတော်တော်လေးခက်ခဲတယ်ပေါ့နော်ဆိုတော့တနေရာထဲမှာစုပြီးတော့လည်းသတင်းခန်းကိုထိုင်လို့မရဘူး Zoom ကနေထိုင်ရင်တော့မှလည်း line ကောင်းတဲ့နေရာကကိုယ့်ရဲ့လုပ်ဖို့ကံပဲတရားလည်းမြည်ပြင်းထဲမှာရှိရတာကြတော့သူတို့တက်ကိုတည်တဲ့အချိန်ပြရတာမျိုးရှိတယ်ပေါ့နော်တိုးတော်လည်းအဲ့ဒါကိုလည်းကိုယ့်သတင်းခန်းကိုလည်းဒီမီဒီယာကျင့်ဝတ်ကိုအမြဲတမ်းဟိုရိုက်သွင်းတာမျိုးအမြဲတမ်းသူတို့ကိုဟိုပါပေါ့အလတ်ပေးတာမျိုးနှိုးဆော်တာမျိုးလေးကိုအမြဲတမ်းလုပ်တယ်ပြီးလို့ရှိရင်သတင်းတီးဖြတ်တဲ့ခါမှာလည်းဒီ editor room မှာရှိနေတဲ့သူတွေအနေနဲ့ဆိုလို့ရှိရင်လည်းအရန်အကဲဆက်တဲ့သတင်းတွေဆိုလို့ရှိရင်ကျမစီကိုရောက်လာပြီးတော့ကျမအဲ့ပုံမှာပို့ပြီးတော့အများပြည်သူအတွက်ကိုအမုန်းစကားမဖြစ်စေအောင်ပြီးလို့ရှိရင်ဝါဒဖြန့်တဲ့အပိုင်းမျိုးလည်းမဖြစ်အောင်ပေါ့နော်အဲ့ဒါမျိုးလေးကိုသတိထားပြီးတော့ဟိုဥဆောင်သွားတဲ့အနေအထားမျိုးရှိတာပေါ့
အခက်ခဲရတဲ့တွေကတော့အခုကာလမှာပုံများမယ်လို့ထင်ပါတယ်ဒါအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့အချိန်ကြီးကပုံမှန်မဟုတ်တော့ပဲပိုဆိုးလာတယ်ဆိုတဲ့အခါကျတော့လေဆိုတော့ဒီထဲမှာအမျိုးသမီးသတင်းသမားတွေရင်ဆိုင်ရတဲ့အခက်ခဲတွေဆိုရင်တော့အဓိကဘာတွေများရှိမလဲရှင
်အမျိုးသမီးသတင်းသမားတွေလို့ပြောလို့ရှိရင်ကျွန်တော်တို့သတင်းတိုက်ပါဝင်သတင်းတိုက်တော်တော်များကအမျိုးသမီးတွေကဟိုရင်ဆိုင်ရမှုတွေကအချိန်ကြီးကတူကြပါအနေချင်းတော့ပဲဒီမိသားစုချင်းတွေကြောင့်မတူကြရလေနေပါရှိမှာပေါ့နော် ဒါပြင်ဒီသတင်းတိုက်မှာဟိုအချိန်ကြီးလောက်လူမဟုတ်ဘူးမဲ့လေအလွတ်သတင်းသမားအနေနဲ့လုပ်နေတဲ့အမျိုးသမီးတင်ချောက်တွေအများကြီးရှိတယ်ပေါ့ဆိုတော့ဒီကာလမှာတော့လုံခြုံရေးကိုတော့အားလုံးအကူဆက်ရတာကြီးပဲပေါ့နော်တချို့ဆိုလို့ရှိရင်အလုပ်တောင်မီဒီယာအလုပ်တောင်မလုပ်တော့ဘဲနဲ့ရက်တန်းသွားတာကြီးရှိတယ်ပေါ့ဆိုတော့အမျိုးသမီးတွေနဲ့ကပါပို့ပြီးရင်ဆိုင်ရလဲဆိုလို့ရှိရင်ကိုယ့်ရဲ့မိဘတွေဒါမှမဟုတ်ရင်ကိုယ့်ရဲ့မောင်နှမတွေဒါမှမဟုတ်လေကိုယ့်ရဲ့သားသမီးတွေအတွက်ကိုပါထဲ့ငှဲ့ညပြီးတော့လှုပ်လှုပ်ရတာမျိုးရှိတယ်ဆိုတော့အချိန်ပေးမှုကမျိုးသားတွေနဲ့နည်းနည်းလေးကွာတာကမျိုးသမီးတွေကပို့ပြီးတော့သဘာဝတရားအပြင်ဆိုလို့ရှိရင်တော့ဟိုတောက်စီအောင်ခယူဆိုင်ပြနေရတယ်ဟိုတောင်ယူမှုပိုင်းနေရာပို့ပြီးတော့ကြီးမားလို့တော့ရှိရပါတော့ဆိုတဲ့အခါကျတော့အိမ်မူကိစ္စအစမပြည့်ဝင်ရအောင်ဖက်မှလည်းကိုယ့်ရဲ့မိဒီယာလို့ဆိုတာတခြားဟိုတာမန်အရက်ဖက်အလုံးတော့မဟုတ်ပဲနဲ့နေ့တူကအမြဲတမ်းနိုးကြားပြီးတော့တည်င်းကိုဟိုနားဆွင့်နေရတဲ့လို့ဆိုတဲ့အခါကျတော့ပြောရမယ်ဆိုရင်စိတ်ပြိမ်းမှန်းမှုတွေအရုပ်ပိုင်းဆိုင်ရာပြိမ်းမှန်းမှုတွေကတော့တော်တော်များတယ်ပေါ့ပြောရမှာပေါ့နော်
စိတ်ကောင်းမှုတွေပုံများလာတယ်ခက်ခဲတွေပုံများလာတယ်တရင်ရယူတဲ့နေရာမှာတရင်ကိုတရင်သမားတွေမဟုတ်ဘဲနဲ့နော်ဟိုတရင်ကိုရဲ့ source ကိုပါကာကွယ်ပေးရတာစသဖြင့်ပေါ့လေဒီကာလမှာတော့ခက်ခဲတွေပုံများတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အစိုးရကအကောင့်အနေနဲ့ရောဗာမျက်မျောလင်းလို့ရနိုင်မလဲရှင
့်ဒါကအကောင့်အနေနဲ့ဆိုလို့ရှိရင်တော့စိတ်ကောင်းမှုကနေရာတိုင်းရှိတယ်တုံ့ရတဲ့စိတ်ကောင်းမှုထဲကနေပြီးတော့အခွင့်အလမ်းကိုပြန်ချယူရတာပေါ့နော်ဆိုတော့ခုမှလည်းအဝန်ဝိုင်းနေရှိပါသေးတယ်ကိုယ့်ရဲ့လူမှုအတိုင်းဝိုင်းနေရှိတယ်ဆိုတဲ့အခါကျတော့လူမှုအတိုင်းဝိုင်းရဲ့စကားကိုလည်းဟို feedback တွေပေါ့နော်အစိုးရလည်းရှိမယ်အကောင့်တွေလည်းရှိမယ်ကျွန်မကတော့ကျွန်တော်တို့ထပ်သတင်းဌာနကိုကျွန်တော်တင်ဆက်တဲ့ဟာတွေကိုအစိုးမြင်တာမျိုးဆိုတော့လည်းကျွန်မကတော့လက်ခံတယ်ဟောနားထောင်တယ်ဟောချီးမွမ်းတယ်အားပေးတယ်ဆိုတာမျိုးလည်းလက်ခံတယ်ဒါပေမဲ့အဲ့ထဲကမှသူတို့ရဲ့ဝေဖန်မှုတွေထဲကမှတချို့မထင်မှတ်လိုက်တဲ့ဝေဖန်ချက်လေးတွေရတော့ကျွန်တော်တို့အတွက်ကလမ်းကြောင်းတစ်ခုတော့ဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့စိန်ခုံမှုကြောင့်အခွင့်အလမ်းတွေအများကြီးရှိပါတယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်မဟိုတိုက်တွန်းချင်တယ်ကိုယ့်ရဲ့ဖြတ်သန်းမှုအနေထားမျိုးမှာဆိုလို့ရှိရင်လည်းဒါပဲလွယ်လားဆိုတော့ရှာဖွေတတ်မှာပဲရှိမှာပဲရမှာပေါ့နော်ဆိုတဲ့အခါကျတော့တေချာတာကတော့ဟိုအကောင်းမြင်ရမယ်ဆိုလို့ရှိရင်တော့ကျွန်မတို့မှအမှန်ကန်ပရိသတ်ရှိပါတယ်ဆိုတော့အဲ့အမှန်ကန်ပရိသတ်ကကျွန်မတို့ကိုအတတ်နိုင်ဆုံးတော့ဝန်းရံမှာဆိုတော့တခုတော့ရှိတာကကျွန်မတို့ရဲ့သတင်းပရိသတ်ဒီအားလုံးကျွန်မတို့ရဲ့လူမှုခွင့်စီအားလုံးကလည်းသတင်းထာနာတွေဘလို့ယက်တည်နေရလဲဆိုတာမျိုးကိုလည်းသိနာလဲအောင်ပို့ပြီးတော့အကောင့်လို့ပို့ကျမနေနဲ့တိုက်တွန်းချင်တယ်ဒါမှသာဘလို့မျိုးရှေ့ဆက်ပြီးတော့တရင်ကိုတင်ဆက်သွားနိုင်မလဲသူတို့အနေနဲ့လည်းဘလို့ဝန်းရံပြီးသွားနိုင်မလဲဆိုတဲ့ဥစ္စာကကျမတို့အတူတကွဟိုတရင်လုပ်ငန်းကိုခိုင်မအောင်ပူပေါင်းလှုပ်ဆောင်တဲ့ခါမှာကျမတို့ရဲ့အတိုင်းဝိုင်းတွေလူမှုတိုင်းဝိုင်းတွေကျမတို့ရဲ့ suffer ပြည်သက်တွေကလည်းအရန်အရေးကြီးတဲ့အခက်အခဲလာမှာဖြစ်တယ်လို့ကျမနေပြောချင်တယ
်ဟုတ်ကဲ့ပါရှင်အခုလိုမျိုးသမီးကဏ္ဍမှာပါဝင်ဆွေးနွေးပေးတာကျေးဇူးအများကြီးတင်ပါတယ်
โอเคตัวเราเลยจิซูมายได้มั้ยครับ Up the power the
power of me อกุตะคารอตุตะส่งเล่นอเมริกันตะขวนဖြစ်ပါတယ်อาสาเนบัวอเมริกันนี่ကိုกုံပြုတ်တဲ့เมล่ามาเมเรียนปีเนมาနေထိုင်ကြတဲ့เอเชียนอเมริกันတွေရဲ့ယဉ်ကျေးမှုပွဲတော်ကိုเมล่า22ရက်နေ့က Rockville မြို့ Montgomery College မှာကျင်းပခဲ့ပါတယ်မြန်မာတွေလည်းပါဝင်ဆင်နွှဲတဲ့ဒီပွဲတော်အကြောင်းကိုအောင်ရဲကူးတင်ဆက်ထားပါတယ်
တို့မျိုးစုတွေကိုအီချာတက်မှတ်ပြီးတော့နိုင်ငံတော်အဆင့်ကနေဒီလိုမျိုးလုပ်ပေးခြင်းကအရန်ကိုကောင်းမှန်ပါတယ်မဟုတ်ဘူးဆိုရင်ကျမတို့ဘာလူမျိုးမမာနေရယ်ဘာတွေလုပ်နေရယ်ဒီနိုင်ငံမှာဒါရောက်လာတာဘာမှကိုကျမတို့ဤခွင့်ရမှာမဟုတ်ပါဘူးဒီအစိုးရကနေဒီလိုမျိုးကျမတို့ရဲ့တိုင်းရင်းသားတွေဒီမျိုးစုတွေကိုအများကြီးသူတို့ကနေလက်ကိုတက်မှတ်ပြီးတော့ဒီလိုမျိုးလုပ်ရခြင်းအားဖြင့်ကျမတို့အားလုံးဟာတခုတည်းအမေရိကမှာလာနေတဲ့အချိန်မှာကျမတယောက်နဲ့တယောက်ပြီးကျွမ်းပြီးတော့ချစ်ချစ်ခင်ခင်နဲ့ကျမတို့လုပ်ငန်းဆောင်တာများအများကြီးလုပ်ဆောင်နိုင်မှာဖြစ်ပါတယ်။အဲ့အတွက်ကြောင့်မို့ဒီလိုမျိုးအစိုးရကနေလုပ်ပေးထားတဲ့ဒီဘောနော် Asian Pacific ဒီလုပ်ငန်းကအများကြီးမှအကောင်းဆုံးလဲလို့ကျမအနေနဲ့မြင်ပါတယ
်။ကျမတို့အဓိကဗမာလက်မှုရိုးရာတွေပေါ့နော်။ဟိုကျွန်းတဲ့တွေပါပါမယ်။နောက်ပြည့်ခါကျတော့အိမ်မှာချင်းကချင်းရိုရအထည်ပါမယ်။လွယ်အိပ်ပါမယ်။နောက်ပြော့လူမျိုးတိုင်းသားလူမျိုးဒီ miniature ပုံကလေးတွေပါပါတယ်။ဒီနိုင်ငံမှာ US မှာကျမတို့ဗမာနိုင်ငံကလူမျိုးတွေရှိတယ်လူမျိုးစုံရှိတယ်ဆိုတဲ့ဥစ္စာကို US ကလူတွေကိုသိစေချင်တာပါ။အဓိကကအဲ့ဒါပါပဲ။နောက်ပြီးတော့ဒီပစ္စည်းတွေကဒီတက်တော့ပို့ဆောင်တင်တာပေါ့နော်ဒါပေမဲ့ကျမတို့မှာရှိတဲ့ဟာပဲပြရတယ်ဒီတက်ပို့ပြီးတော့ကျမတို့ကတော့ဖြစ်ချင်ဟိုဖြစ်နိုင်လို့ရှိရင် လူမျိုးစုံရဲ့လက်မှုပညာတို့နောက် traditional instrument တို့အဲ့ဒါတွေကိုပြချင်တာပေါ့နော်ဒီမှာကျတော့နေရာလည်း limitation ရှိတယ်နောက်ကျွန်မတို့မှလည်းပြပြအဆင်မရှိတဲ့အတွက်ဒီလောက်ပဲပြရတော့
Thank you for giving us the opportunity to serve this beautiful community, this incredible state. You know, you all did something pretty significant in 2022. You elected the first black governor in Maryland's history. And you also elected the first Asian American immigrant women for lieutenant governor. But here's the thing that many of you may not know. When you elected Governor Moore and me, you sent the nation the first gubernatorial ticket with two people of color ever elected in the history of the United States.
We have one of the most diverse cabinets in the nation. It's a cabinet that includes distinguished AAPI leaders, like Secretary of Higher Education, Sanjay Rai, Secretary of Labor, Portia Wu, and my fantastic Lieutenant Governor. Together,
မြန်မာပြည်ကိုကိုစားပြုအနေနဲ့မြန်မာပြည်ကကိုဒီနေ့ကွဲလေးမှာဖြောပြမှာဖြစ်ပါတယ်ကျမတို့အကအဖွဲ့ကတော့6ယောက်ရှိပါတယ်ကျမတို့ကဒီတဇံအကကိုမနစ်ကစပြီးတော့လေဒီ governor ပွဲမှာလာရောက်ဖြောပြပါတယ်ဒါဟာမြန်မာနိုင်ငံရဲ့ဟိုမြန်မာလူမျိုးတွေရဲ့မြန်မာအကကိုကဘာတည်အောင်ရဲ့ကိုတိုင်းပြည်ရဲ့ရင်ကျေးမှုတွေကိုတည်အောင်ကျမတို့လာရောက်ဖြောပြခြင်းဖြစ်ပါတယ်သူတို့ကလည်းမနစ်ကလည်းဒီတိုင်းပြည်မှာရှိတဲ့အားလုံးကစူရိုရဲ့အကတွေကိုနှစ်ချိုက်ကြတယ်အားလုံးကလည်းဝိုင်းပြီးတော့အားပေးကြပါတယ်ဒါကြောင့်ကိုယ့်ရဲ့တိုင်းပြည်ကိုယ့်ရဲ့လူမျိုးကိုယ့်ရဲ့အကကိုကဘာတည်အောင်စူရိုတွေစူးစမ်းနေကြပါတယ်စူရိုအားလုံးကအလုတ်ပူစီနဲ့ပါဒီမှာဒါပေမဲ့မအားတဲ့ဇာရဲ့အချိန်လူပြီးစူရိုတွေကအကတွေကိုတိုက်ကြတယ်စူးစမ်းပြီးတော့စူရိုရဲ့အစင်တူဝစ်စုံလေးတွေကိုလည်းမြန်မာပြည်ကိုမှာပြီးတော့ဖန်တီးကြပါတယ်ဒါမှသာလင်းလဲကိုယ့်ရဲ့တိုင်းပြည်ကိုကဘာအတိအောင်လို့စူရိုရဲ့ရည်စည်မှုစူရိုရဲ့အကစူရိုရဲ့ကြကြံမြမကြကြံကိုကဘာအတိအောင်ခြပြခြင်းဖြစ်ပါတယ်ကျေးဇူးတင်ပါတယ်ရှင
American နိုင်ငံသားတွေလို့လုံနိုင်တယ်အကုန်လုံးဘာလို့လဲသူကလည်းစတဲ့တလောက်လို့ပြီးတော့ဂျူးဆက်ပြီးတော့လုံနိုင်တဲ့ခါကျတော့အဲ့ဒါအကုန်ယူဆရာပေါ့တော်တော်လေးဆိုတော့ဒါဆိုပြောတဲ့အချိန်ပဲဒီကျွန်တော်တို့အကုန်လုံးက immigrant နဲ့လာတဲ့ခါကျတော့အဲ့ဒါမျိုးအားငယ်တဲ့အချိန်မှာကြာလာတော့ကိုဂျူးဆိုင်းနဲ့အဲ့လို American တွေလို့ဟိုဘွေရဘိုင်ဟိုအလောက်ကောင်းကောင်းကြီးကအရာထူးကြီးအဲ့ဒါမျိုးကြာလာတော့ကိုအကုန်ယူဆရာဖြစ်တော့ဖြစ်တော့နော်
ကျွန်တော်ဟိုတက်သေးမှလည်းဘုံမှုစီချီတာဝန်ဆန်းဆောင်ခဲ့တယ်ဆိုတော့ဥမာတက်သေးဟိုဘာကြောင့် join ဖြစ်တာလဲအဲဒီလိုရာထူးအစဉ်အဆက်တက်သွားအောင်ဘယ်လောက်ထိစူးစမ်းခဲ့တာ
ဒီမှာကြတော့ဒီဘယ်လိုစူးစမ်းခဲ့လဲဆိုတော့ဘာပဲဖြစ်ခုရဲ့အလုပ်ဆိုတာကျွန်တော်တို့ကစစ်ဘူဆိုတော့ခုရဲ့လက်အောက်တွေရဲ့ဘယ်လိုတာဝန်ဆန်းဆောင်လဲဆိုတာခေါင်းဘူဘောအထင်းကြီးဥဆောင်ပြီးတော့အဲ့လိုလုပ်ခဲ့ရခဲ့ရရခါကြတော့အခက်ခဲရှိတယ်ပဲများပိုင်းတော့ဒါပေမဲ့ကိုကဖဲ့လည်းကျူးစားတယ်ကိုလည်းလောက်လေးလည်းတွင်တင်တယ်အဲ့ဒါကြတော့အတက်နိုင်ဆုံးကတော့ကိုဖဲ့နေတော့အတူလောက်ခိုင်းသူလို့လုပ်တယ်လုပ်တင်လောက်လုပ်တင်တာတွေလုပ်တယ်အဲအကြောင်းဟိုရထိတက်တယ်ဆိုတော့ကိုလုပ်သူလို့စာရစာတမ်းတောင်းတယ်ဆိုရင်ရထိုးတက်တာပဲ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင်
။အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍပါ။ကမ္ဘာမှာမြေရှားတက်တူထုတ်လုပ်မှုတတိယလိုက်တဲ့မြန်မာနိုင်ငံရဲ့အိမ်ဒီချင်းနိုင်ငံတွေမှာမြေရှားတက်တူကိုဘယ်လိုမျိုးတူဖော်နေကြပါသလဲ။ဩစတြေးလျနိုင်ငံတက်တူရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်။
မြန်မာနိုင်ငံမှာသူလောလောဆယ်တော့မြေရှားတက်သူကအချင်းပြင်းနဲ့တက်မှာပဲတူနေတယ်ပေါ့နော်ဆိုတော့မြန်မာနိုင်ငံရဲ့ဒီအိမ်ကြီးချင်းတွေပေါ့နော်ဒီထိုင်းတို့တရုတ်တို့အဲ့မှာမြေရှားတက်သူတူတာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့လည်းရှင်ပြီးတော့ပြောပြပေးပါဆရာမြန်မာနိုင်ငံရဲ့အလားအလာပေါ့နော်သူတို့ဒီမှာတက်တဲ့မိုင်းတွေကလက်ရှိတူနေကြတယ်ဆိုတော့
ထိုင်းနိုင်ငံကဘုံမိပြည်သားပညာရှင်တွေကမြေရှားတက်ထုရှာဖို့ရေးကိုစနစ်တကျလုပ်ထားတာကျွန်တော်တွေ့ရပါတယ်။တနင်္လာရီကမ်းမြောင်ဒေသရဲ့အရှိတ်ဘက်သူတို့ထိုင်းနိုင်ငံထဲမှာသူတို့တွေကဒီမြေရှားတက်ထုတိုက်တွေ့နိုင်တဲ့နေရာတွေကိုတတ်မှတ်ခဲ့ကြတယ်။ဘယ်လိုလဲဆိုရင်မူရင်းတက်ထုတိုက်တွေတွေ့ရှိမဲ့နေရာနောက်ပြီး secondary မှာမှကျွန်တော်တို့ဒီ iron absorption ပေါ့လေ။အဲ့လိုတက်ထုတိုက်တွေတွေ့နိုင်မဲ့နေရာနောက်က placer ဒါပြမှာချောင်းနေမြောင်းနေတဲ့မှာတွေ့တဲ့ sediment နေတဲ့မှာတွေ့ရမယ့်နေရာနောက်တစ်ခါကျွန်တော်တို့ဒီကမ်းခြေအနယ်ဒီထဲမှာ beach sand ပေါ့ beach deposit နေရာနောက်ကသူတို့ရေထဲမှာဝင်သူတို့သတ်မှတ်ထားတဲ့နေရာတချို့တွေ့ရပါတယ်ဒီဟုတ်တယ် offshore အဲ့မှာ rare deposit တွေကိုအကြီးကျယ်တင်လို့ရှာတာတွေ့ရပါတယ်အဲ့ဒီလိုပုံစံမျိုးကျွန်တော်တို့နိုင်ငံမှာလည်းပဲကျွန်တော်လုပ်လို့ရနိုင်တယ်လို့ကျွန်တော်ယူဆဒီတနင်္လာရီကမ်းမြောင်းဒေသနောက်ပြီးတော့ကျွန်တော်တို့ဒီ granite တွေရှိတဲ့တောက်လျှောက်ပေါ့လေမြောက်ဖက်ကျွန်တော်ဒီမိုးကုတ်တပိတ်ချင်းအိုက်ပဝန်းကျင်ကြီး granite တွေကိုအဲ့လိုလေ့လာပြီးတော့မှကျွန်တော်တို့ဒီဒေရှားတက်ထုတိုက်တွေ့နိုင်မဲ့နေရာတွေကိုကျွန်တော်ဖော်ထုတ်နိုင်ပါလိမ့်မယ်ကြောက်တဲ့ထဲမှာရေထဲမှာနောက်ပြီးတော့မှဂျေမွားစာတွေထဲမှာနောက်ပြီးတော့မြေချောင်းတွေထဲမှာနောက်ပြီးတော့မှ beach ပေါ့လေတနင်္လာရီကမ်းမြောင်းတလျှောက်တွေ့နိုင်ပါလိမ့
်တရုတ်ပြည်ထဲမှာဆရာ
တရုတ်ပြည်မှာတော့သူတို့တွေကဗာလဲဆိုရင်အဓိကအားဖြင့်တော့မြေရှားတက်ထူတိုက်အဓိကအဲ့မှာဆိုရင်ကာဗွန်ဒိုက်ဆိုက်ဆိုတဲ့မီသင်ကြောက်ပါတယ်သူမှတွေ့ထားတယ်နောက်ပြီးတော့မှကျွန်တော်တို့ဒီပေါ့ iron absorption အဲ့ဒီအရာလည်းပဲသူကတော်တော်ကြီးတွေ့ထားတယ်ပြီးတော့သူတို့တွေကလည်းပဲအဲ့ဒါတွေကိုတူးနေကြပါတယ်အဲ့ဒီ iron absorption ဆိုတဲ့ကြောက်ကြေမွားခြင်းကြောင့်ဖြစ်ပေါ်လာတဲ့ရှင်ထဲမှာတွေ့ရတဲ့မြေရှားတက်ထူတိုက်တွေကတော့ကျွန်တော်တို့နဲ့တစ်ဆက်တည်းရှိပါတယ်အဲ့ဒါတွေကတော့သူတို့တော်တော်များများရှိနေတာကိုတွေ့ရပါတယ
်ဟုတ်တရုတ်ကဒီမေရှားတက်တူထွက်တာတွေကဗမာနိုင်ငံကလို့ပြောပါတယ်ဆရာဆိုတော့အဲ့အနေထားလေးနည်းနည်းပြောပြပေးပါဆရာ
မြန်မာပြည်ကနေပြီးတော့မေရှားတက်တူတိုက်ကအဓိကအားဖြင့်တော့ကျွန်တော်ထင်တာတော့ဒီတရုတ်ပြည်ကိုထုတ်လုပ်ပါတယ်တရုတ်ပြည်ကိုကျွန်တော်တို့တင်ဖို့တယ်ဒီကချင်ပြည်နယ်ကနေပြီးတော့ဒီတော့အဲ့ဒီကတရုတ်ကမှသူတို့ market လုပ်တယ်ပေါ့ကျွန်တော်တို့အဲ့လိုထင်ပါတယ်ရောမြန်မာပြည်မှာမြေရှားတက်ထူတိုက်တွေဘယ်လောက်ထုတ်ခဲ့ဆိုတာကိုတော့ကျွန်တော် record ရှိပါတယ်အဲ့ဒါတွေကတချို့ scientific record တွေလုတ်ထားကြတယ်မြန်မာပြည်ကဘယ်လောက်ထုတ်တယ်ဆိုတော့ကမ္ဘာပေါ်မှာမြန်မာပြည်ကနေပြီးတော့မြေရှားတက်ထူတိုက်ဟာတတိယအများဆုံးထုတ်တာကိုကျွန်တော်တွေ့ရတယ်တနည်းအားဖြင့်ဆိုလို့ရှိရင်သူ့ရဲ့ record အရာကြည့်မယ်ဆိုရင်ကျွန်တော်တို့ဒီ2018ခုနှစ်မှာမြေရှားတက်ထူတိုက်တန်ချိန်ရာဆိုရင်1000နဲ့9000အဲ့ရမှာတဆင်စဉ်2020မှာဆိုရင်3100 2021ခုနှစ်မှာ3500တန်းချိန်ရှိပြီးတော့2022မှာတော့တန်းချိန်နည်းနည်းကျသွားတယ်10000ရှိပြီးမနှစ်ကတော့တန်းချိန်ပြန်ပြီးတော့တက်လာပြီးတော့2023မှာပေါ့38000တိရှိလာတာကိုတွေ့ရပါတယ
်မြန်မာနိုင်ငံမှာတွေ့ရတဲ့ဒီမြေရှားတက်တူတိုက်မျိုးစားဘယ်လိုပုံစံမျိုးလဲပြောပြပေးပါဆ
ရာမြန်မာပြည်မှာရှိတယ်မြေရှားတက်ထူတိုက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီမြေရှားတက်ထူတိုက်ကနှစ်မျိုးရှိတယ်။တစ်ခုကတော့ဘာလဲဆိုလို့ရှိရင်ပေါ်ပါတဲ့မြေရှားတက်ထူတစ်ခုကတော့လေးလံတဲ့မြေရှားတက်ထူ light rare earth element heavy rare earth element အဲ့ဒီနှစ်ခုမှာပေါ်ပါတဲ့မြေရှားတက်ထူတိုက်ကကဘာကြီးမှာပေါ်များတယ်။ဒီလေးလံတဲ့ heavy rare earth element ကကဘာပေါ်မှာရှားတယ်ရှားတဲ့အတွက်ကြောင့်လည်းသူတို့ရဲ့တန်ဖိုးကပိုကြီးတယ်။ 干高年的棉麻皮嘛脱的棉下的都在干也不能谁记得还比棉下的都在骗你吧那没有脱吧大不如这样的大不一样哦哎那没有脱吧 DY 也 DB 也哎那没有这种啊哎个亲笔那样的脱笔了吗路途也耽误啊也不能记嘛第一个呢我见到表格的但是等的没那个所以东东西头哎棉麻皮样的不第一WCN 的 WN outside, 你晓得图图开。哎你那他们的设动马戏的都都哎那没有也但不啊老气的首先就能够提报。WCN 首先的单位 ,US dollar, 东东空的东西吧。大概 WCN。那比如嘛 ,WN 也单不啊 ,US dollar 的单位 ,1.1 million 是吧。第二件我跟我表给的门那个头条的东东市场当年系列哎那个那一种 WCN 地方的单部那边专门收银门那个收银那一种啊 ,14 billion, 单部系列你下的土台股你妈比亚你头条的那么多呀都天嘛咱那边设备嘛头你把你的这第二个把那个人给爸爸妈说你见到你妈比亚透露母啊给爸透露母也十地亚个人老细吧，得有呢，对不 ？U.S. 呀，比人棉麻皮啊，得地亚阿米亚族棉下子都带，偷钱皮吧。
咱们咱得要问偷的好不？得要问棉麻皮啊，啊说话前得要要那边好不？喏，
不好，大家都比如那啥个那个巩固单部就叫我听哪位？
他叫吴王爸爸。那他们说到嘛，搞不好的话，米夏他就偷了母鸡。哎，你先丢个，就是亚干农庄呢，把他们撇比，美国个三年亚干农庄呢，丢掉了；，缅甸个十年亚干农泥巴呢，得掉偷了吧嘞。那哎，你先等那样撇的，他应该说，那亚干农庄呢，变什么撇比？印度个得亚干农泥巴呢，啥他妈偷了得了 ？Statista 都讲嘛，普遍他妈嘞，米夏他这个缅甸嘛，贝尼亚里个呢，不如偷来呢，说那个。设备电表别把门，那得把门电表送了。
不是俺那里要的老板为什么？阿古罗的电金就够表表帮忙批把来呀。刚才我们阿罗发没有过，伊是别个土司生意那里过，吃钱也别的那路，可能么个也比三亚的还有 ICG 个到家里嘛送下来把嘞。Rafa ga yatari go shwe piang pi de Israel ye season ani ye phit nai ji go apie wa short cha pyet nai ma la so ra tan daya shi de lo ICJ ga pyo ba de takha Iran tamra Raisi le yin pyet ja de naw set twe tadin de bou ma ro yahan yin ha taung ne tai mi lo pyet ja mi lawn twa ra phit pi tai kai khan ya lo pyet ja ba lakkhana ma twei ya bu lo Iran sit tat ga tadin thau pyan ba de ma pyet ja kin le chang khii sin thain chou myo sin ne yahan maung ดูดูจามาดีสุดเลยเบี้ยวสูงมือริกาตันเดียพิเศษไม่ตัวยาบุลุสบาร์เลยนอกจากเดินเดบุมารอกบ้าจามาเย่พ่อเจ้าดูเอชัวเจมปาร์เลยกบ้าจามาเย่ยีลากามาไต้หวันปาวินเตียวไนบุท้าวคันเดผู้ด้วยจีนยาดิซองกูอเมริกันเนี่ยมหาเมืองในงานริกาต้องจานีมาทุบยันไล่บาร์เลยครับเนี่ยทีนี้มันเองซีซันเราส่งยาเดินเนี่ยพิบาร์เลยซีซันทุลุยมัวรอกูเย่มองพิบาร์เลยยุทธ์ตามายสายาดรายดากาโรเจมส์เมทพิบาร์เลยBOA မနက်ခင်းစီစဉ်တွေကိုမနက်9နာရီအထိလိုင်းနံပါတ်2440ကနေထုတ်လွှင့်ခဲ့သလို YouTube နဲ့ Facebook စာမျက်နှာတွေကပါတင်ဆက်ခဲ့တာပါ BOA ချစ်မိတ်ဆွေအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ BOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်လည်းကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါ BOA ရဲ့လိပ်စာကတော့ burmese@boanews.com ဖြစ်ပါတယ်ခင်ဗျာ email လိပ်စာကတော့burmese@voanews.com ဖြစ်ပြီးတော့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာ